Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါတောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA အမေရိကန်အသံရ2023ခုနှစ်မေလ23ရက်နေ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24.50 MHz လိုင်းလံမီတာ190အထူးကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်တော်တာရှင်များရှင်လန်းချမ်းမြေချပါစေရှင်ကျွန်မတင်ကြီးထိုက်ပါဒီမနေ့ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ
်ကျွန်တော်တပေါင်းသားမှာအနည်းခတ်သိကြေးချပါစေခင်ဗျာဒီကနေ့ပြတင်းတွေကတော့အမေရိကအစိုးရကြွေးကန့်သတ်ချက်နဲ့ပတ်သက်ပြီးတပ်ဖွဲ့ဂျိုးဘိုင်ဒန်နဲ့အောက်လွှတ်တော်ဥက္ကဋ္ဌတို့တနင်္လာနေ့ကဆွေးနွေးခဲ့ကြပေမဲ့သဘောတူညီချက်မရရှိသေးပါဘူးအမေရိကစစ်တပ်ဟာပပူဝါနယူကီနီရေပိုင်နဲ့စိတ်ကန်းတွေကိုအသုံးပြုခွင့်ရတော့မှာဖြစ်ပါတယ်နဗရင်ကမမောကမုန်တိုင်းခံရတဲ့ပြည်သူတွေလိုအပ်တဲ့ပစ္စည်းတွေကိုပို့ဆောင်နေပြီဖြစ်ပေမဲ့ခွင့်ပြုချက်လိုအပ်တဲ့အတွက်စောင့်ဆိုင်နေရဆက်ဖြစ်တယ်လို့ကုလသမဂ္ဂကပြောလိုက်တဲ့သတင်းနဲ့တခြားမြန်မာနဲ့ကမ္ဘာသတင်းတွေကိုမတ်သိင်ကြီးနဲ့ပဲတင်ပြပေးကြပါပါ
။ကောင်းပါပြီရှင်။တရုတ်ရဲ့စီးရင်နဲ့စီးပွားရေးဆိုင်ရာချင်းချောက်မှုတိုးလာတဲ့ကိစ္စနဲ့အဓိကထားဆွေးနွေးခဲ့ကြတဲ့ဂျပန်နိုင်ငံတိုကျိုမှာကျင်းပခဲ့တဲ့ G7 ထိပ်သီးခေါင်းဆောင်တွေရဲ့ဆွေးနွေးပွဲသတင်းဆောင်ပါကိုသတင်းနယ်အပြီးမှအရင်ဆုံးနှားဆင်ကြရဖို့ရှိပါတယ်။ဒီနောက်မှာတော့
ဒီပညာသင်စုမှာနောက်တစ်ခုကတို့ကဒီ private sector ပေါ့နော်အပြင်အစည်းဝါးရေးဘက်မှာပဲကိုကလှုပ်ပြီးတော့ယင်းဤကျွမ်းဝင်ရှိတဲ့လူတွေကိုလည်းအဲတို့ဦးစားပေးပြီးပြည့်ရယ်ပေါ့နော
် American ပြည်အောင်စု George Washington တက်တို့ကဘွဲ့ရခဲ့ကြတဲ့မြန်မာလူငယ်တွေအချောင်းတင်ပြတဲ့အခါမှာနားဆင်ချရမှာဖြစ်ပါတယ်ရှင်ဒီနောက်မှာတော့ကဘာတဝမ်းမှာအလုတ်ဆွဲတဲ့ပြည်တနာတောက်သုံးရေတန့်ရရှိရေးစမ်းသစ်တီထွင်မှုစတဲ့သတင်းဆောင်မတွေကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်နောက်ပိုင်းမှာတော့မွေထိုင်းချန်ပီယံဗရိုနီကာနဲ့တွေ့ဆုံမေးမြန်းခန်းစီးပွားရေးလူမှုရှုခင်းသတင်းဖတ်ဆင်ကဏ္ဍတို့ကိုလည်းနားဆင်ချရဖို့ရှိပါတယ်အခုအရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုဥတင်မောင်တန်းနဲ့အတူတင်ပြပါမယ်ရှင်
အစိုးရအကြွေးကန့်သတ်ချက်သဘောတူညီချက်ရရှိဖို့အကောင်းမြင်ပါတယ်လို့အစည်းအဝေးမှာတိုက်ပြီးမှအမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောခဲ့ပေမဲ့သဘောတူညီချက်ကတော့မရရှိကြသေးပါဘူ
း We're optimistic we may be able to make some progress because
အမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့အောက်လွှတ်တော်ဥက္ကဋ္ဌကေဗင်မက်ကာတီတို့ဟာတနင်္လာနေ့မနေ့နေ့လည်ခင်းကအင်ပီရိုမှာတွေ့ဆုံဆွေးနွေးခဲ့ကြတာပါဆွေးနွေးတာကအကျိုးရှိပြီးသဘောတူညီချက်ရရှိမယ်လို့ယုံကြည်တဲ့အကြောင်းမစ္စတာမက်ကာတီကသတင်းထောက်တွေကိုအစည်းအဝေးပြီးမှပြောကြပါတယ်။သမ္မတဘိုင်ဒန်က G7 ရဲ့အစည်းအဝေးကအပြာလာမှာမစ္စတာမက်ကာတီနဲ့တယ်လီဖုန်းပြောခဲ့ကြပြီးသူတို့ဆွေးနွေးခဲ့ကြတာအကျိုးရှိပါတယ်လို့မစ္စတာမက်ကာတီကအဲ့ဒီလုံကလည်းပြောခဲ့ပါတယ်။နှစ်ဖက်ညီနိုင်သူတွေဟာတနင်္လာနေ့ညနေပိုင်းမှာနှစ်နာရီခွဲကြာညှိနှိုင်းခဲ့ကြပြီးတနင်္လာနေ့မနေ့ကစပြီးဆက်လက်ညှိနှိုင်းခဲ့ကြပါတယ်။2024ခုနှစ်အစိုးရသုံးစစ်ကိုဆွေးနွေးတဲ့အဆင့်ကိုရောက်ရှိနေရပြီဖြစ်တယ်လို့သတင်းတွေကဆိုပါတယ်။တနင်္လာနေ့မနေ့မှာတော့မစ္စတာမက်ကာတီကသမ္မတဘိုင်ဒန်ဟာနစ်ဆင်ဖက်ဒရယ်အသုံးစိတ်နဲ့ပတ်သက်လို့သူတို့နဲ့တွေ့ဆုံဆွေးနွေးဖို့ညွှန်းဆိုခဲ့တယ်လို့ဝေဖန်ပြစ်တင်ခဲ့ပါသေးတယ်။ Republican အမတ်တွေကအသုံးစိတ်ကိုဖျက်တောက်လို့ပြီး Democrat တွေကချမ်းသာသူတွေစီကအခွန်တိုးကောက်ပြီးအသုံးစိတ်ကိုကာလိုကြတာပါ။
တနင်္လာနေ့ကသဘောတူခဲ့တဲ့အမေရိကန်နဲ့ပစိဖိတ်ကျွန်းနိုင်ငံပါပွာနယူဂီနီတို့ချာကလုံခြုံရေးသဘောတူညီချက်အရအမေရိကန်တပ်ဖွဲ့ဝင်တွေဟာပါပွာနယူဂီနီရေပိုင်နက်နဲ့စိတ်ကန်းကိုအသုံးပြုခွင့်ရမှာဖြစ်ပါတယ်။သဘောတူညီချက်ကြောင့်ပါပွာနယူဂီနီကာကွယ်ရေးတပ်ဖွဲ့ရဲ့စွန့်ဆောင်ရေးကိုမြင့်တင်ပေးမှာဖြစ်ပြီးလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီနဲ့သဘာဝဘေးအန္တရာယ်ထိခိုက်ခံစားရသူတွေကိုဆေးဘက်ဆိုင်ရာစောင့်ရှောက်မှုနဲ့ယာယီအမှုအကာရီပေးအပ်တာပါဝင်အချက်အလက်တစ်ခုခုကြုံလာခဲ့ရင်ပုံမပူပေါင်းဆောင်ရွက်လာနိုင်မယ်လို့Port Moresby မြို့တော်ကလက်မှတ်ရေးထိုးတဲ့အခမ်းအနားမှာအမေရိကန်နိုင်ငံဆိုင်ဝင်ကြီးအန်တိုနီဘလင်ကင်ကပြောပါတယ်။ Indo-Pacific ဒေသငြိမ်းချမ်းရေးနဲ့လုံခြုံရေးကိုနှစ်နိုင်ငံပူးပေါင်းမြင့်တင်နိုင်ဖို့နီလန်းသစ်တွေနဲ့နှစ်ဖက်တပ်ဖွဲ့တွေအတူတကွလေ့ကျင့်လာနိုင်မယ်လို့လည်းပြောပါတယ်။ဒါ့အပြင်ခွင့်ပြုချက်မဲ့ငါးဖက်နာအပါအဝင်ပင်လယ်တဲကတရားမဝင်လှုပ်ရှားမှုတွေကိုလည်းပါပွာနယူဂီနီတပ်ဖွဲ့တွေနဲ့အမေရိကန်ကမ်းခြေစောက်တပ်တွေပူးပေါင်းနှိမ်နင်းလာနိုင်မယ်လို့ဝင်ကြီးဘလင်ကင်ကပြောပါတယ်။ဒီသဘောတူညီချက်အရနှစ်ဖက်တပ်တွေဟာတင်းမောတွေပေါ်အပြန်အလှန်တက်ရောက်အသုံးပြုခွင့်ရမှာဖြစ်တယ်လို့ညီပညာပိုင်းဆိုင်ရာကျွမ်းကျင်မှုတွေကိုမျှဝေကပင်လယ်ပြင်မှာအတူတကွကင်းလည်နိုင်မှာလည်းဖြစ်ပါတယ်ရှင
်။ယူကရိန်းစစ်ဘက်အဖြစ်သမားတွေကတနင်္လာနေ့ကနယ်စပ်ကိုဖျက်တိုက်ခိုက်ခဲ့တာကြောင့်ရုရှားဘက်ကမြို့ငယ်လေးမှာလူ300ဒဏ်ရာရရှိသွားခဲ့ကြတယ်လို့ရုရှားတာဝန်ရှိသူတွေကစွပ်စွဲလိုက်ပါတယ်။ ဒါပေမဲ့ယူကရိန်းတာဝန်ရှိသူတွေကတော့ဒီလိုတိုက်ခိုက်ကြသူတွေနဲ့ယူကရိန်းကအဆက်ဆက်မရှိပဲမချင်မနှက်ဖြစ်နေကြတဲ့ရုရှားတွေကတော်လန်တာတာဖြစ်တယ်လို့ပြောပါတယ်။နှစ်ဖက်ပြောဆိုချက်တွေကိုတီးခြားတွက်လို့ဆိုအတီးပြဖို့ကတော့မဖြစ်နိုင်သေးပါဘူး။ယူကရိန်းရဲ့နယ်စပ်ချင်းဆက်နေတဲ့ရုရှားဘက်ကဘယ်လ်ဂိုရော့ဒေသအုပ်ချုပ်ရေးဘူးကတော့ယူကရိန်းလက်နက်ကိုင်တပ်တွေကနယ်စပ်ကနေ၃မိုင်ကွာမှာရှိတဲ့ဂရာဗိုရွန်မြို့ကိုဝေရောက်လာခဲ့တယ်လို့ဆိုပါတယ်။မြို့ကယူကရိန်းလက်နက်တွေနဲ့ပစ်ခတ်တာကြောင့်ရှိရောက်တာရရှိခဲ့ပြီးမြို့နေသူအများစုကထွက်ပြေးနေကြတယ်လို့ပြောပါတယ်။အခြေအနေကတင်းမာနေစေဖြစ်တယ်လို့လည်းဆိုပါတယ်။ရုရှားရဲ့လေကြောင်းရောင်ကာကွယ်စနစ်ကနေဘယ်လ်ဂိုရော့ဒေသဝေဟင်မှာပြန့်နှံ့လာတဲ့လူမဲ့ရင်ဒစင်းကိုပစ်ချလိုက်တယ်လို့လည်းအုပ်ချုပ်ရေးမှူးကပြောပါတယ်။ဒီဖြစ်ကိုရုရှားသမ္မတဗလာဒီမာပူတင်ကိုတင်ပြလိုက်ပြီးလို့ရုရှားအစိုးရပြောရေးဆိုခွင့်ရှိသူဒီမီထရီပက်စကော့ဖ်ကပြောပါတယ်။ဒါဟာယူကရိန်းရှေ့ပိုင်းဘက်မုတ်မြို့ကနေအာရုံလွှဲပြောင်းမှုယူကရိန်းကကြိုးစားထားတာဖြစ်တယ်လို့မစ္စတာပက်ကော့ဖ်ကဆိုပါတယ်။ဒီမျိုးကိုလာပေါင်းများစွာတိုက်ခိုက်ပြီးတဲ့နောက်သိမ့်ပိုက်လိုက်ပြီးလို့ရုရှားကကြေညာပြီးယူကရိန်းကတော့တိုက်ခိုက်နေစဲပဲဖြစ်တယ်လို့ပြောပါတယ်။အဲဒီနယ်စပ်တိုက်ခိုက်မှုရဲ့နောက်မှာရုရှားလွတ်မြောက်ရေးအဖွဲ့ကတပ်သားတွေနဲ့ရုရှားစစ်တနဝန်ထမ်းတပ်ဖွဲ့ကရုရှားနိုင်ငံသားတပ်သားတွေရှိနေကြတယ်လို့ယူကရိန်းထောက်လှမ်းရေးမှူးချုပ်အန်ဒရီရှာနီယကပြောပါတယ်ခင်ဗျာ
။ဆူရနိုင်ငံမှာတင်းလာနေစတဲ့အသက်ဝင်မဲ့အပြစ်ခတ်ရစဲရေးကိုလေးစားလိုက်နာတာမျိုးမရှိရင်ဆက်လက်တက်တန်းတိုးတာမျိုးမလုပ်ရင်တိုက်ပွဲတွေကလူမျိုးရေးအခြေပြုပြစ်ပခတ်တွေဖြစ်လာနိုင်တယ်လို့ဆူရနိုင်ငံဆရာကုလသမဂ္ဂအထူးကိုယ်စားလှယ်ဘော့ကာပတ်ကပြောပါတယ်ပြစ်ပခတ်တွင်မှာကြီးထွားလာနေတဲ့လူမျိုးရေးခွဲခြားမှုကတက်ရောက်မှုကြီးသလိုရေရှည်ဖြစ်လာနိုင်လို့ဒေသရင်းမှာတက်ရောက်မှုရှိလာနိုင်တယ်လို့ကုလအထူးကိုယ်စားလှယ်ကလုံခြုံရေးကောင်စီကိုတင်ပြပါတယ်တပတ်ကြာအပြစ်ခတ်ရစေရင်မစတင်မီနိုင်ပိုင်းအလိုမှာပတ်ကအခုလိုပြောတာဖြစ်ပြီးအရင်လကစတင်ခဲ့တဲ့တိုက်ပွဲတွေကြောင့်ဆူရမာတိုင်းရင်းသားလူမျိုးစုတွေနဲ့လူအုပ်စုတွေအချင်းချင်းကြားအကွဲအပြဲတွေဖြစ်ဖို့ချင်းချမနေတဲ့လက္ခဏာရှိတယ်လို့လည်းပြောပါတယ်ဆူရမ်ရဲ့ဒေသတချို့အထူးသဖြင့်တောက်ကိုဒိုဖန်ဒေသမှာလူမျိုးစုတွေကြားလှုပ်ရှားမှုတွေရှိနေတယ်လို့လည်းပြောပါတယ်ဆူရန်လက်နက်ကင်တပ်ဖွဲ့နဲ့ထောက်ပံ့ရေးချင်းမြန်အရန်တပ်ဖွဲ့ကြားစနေနေ့ကအပြစ်ရဖို့သဘောတူခဲ့ချပါတယ်တနင်္လာနေ့တနေ့လုံးနှစ်ဖက်ဆက်လက်တိုက်ပွဲဖြစ်နေပေမဲ့ညပိုင်းမှာစတင်ပြီးအပြစ်ရဖို့သဘောတူကြတာပါကုလသမဂ္ဂအနေနဲ့ဆူရန်မှာအပြစ်ခတ်ရစေရပြီးရင်နမတ်နဲ့ဦးစားပေးရမှာကလူမျိုးရေးပဋိပက္ခကြီးထွားမလာဖို့ဆောင်ရွက်ရမှာဖြစ်တယ်လို့ဆူရန်နိုင်ငံဆရာကုလသမဂ္ဂအထူးကိုယ်စားလှယ်ကလုံခြုံရေးကောင်စီကိုတင်ပြခဲ့ပါတယ်ရှင်
အဲ့ဒါမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဟိုင်းဒိုမီတာ24 kHz 12133ဟိုင်းဒိုမီတာ40 kHz 9813ဟိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
်အင်္ဂါမနက်သတင်းတွေကို VOA ကဆက်လက်ကြီးညာနေပါတယ်မေလ14ရက်ထိုင်းရွေးကောက်ပွဲမှာအမတ်တရအများဆုံးရရှိခဲ့တဲ့ Move Forward Party MFP အပါအဝင်ရှစ်ပါတီဂျွန်မောင်းအဖွဲ့ကအချက်23ချက်ဂျွန်မောင်းလူငန်းစဉ်တရက်ကိုထုတ်ပြန်လိုက်ပါတယ် MFP ပါတီရဲ့နိုင်ငံရေးလမ်းစဉ်တရက်ဖြစ်ခဲ့ပြီးလူငယ်တွေကြားမှာလူကြိုက်များခဲ့တဲ့ဘီယင်စနစ်ပြုပြင်ပြောင်းလဲရေးကတော့ဒီအချက်23ချက်ထဲမှာမပါခဲ့တော့ပါဘူးလူငယ်တဲ့ခုနှစ်ဗိုလ်ချုပ်ကြည်ပရာယုတ်ချန်အိုချာအာနာသိမ်းခဲ့တဲ့အချိန်ကိုတေချာရွေးပြီး MFP ပါတီကောင်းဆောင်ပီတာလင်ဂျာရွန်လတ်နဲ့တခြားပါတီကောင်းဆောင်တွေကသဘောတူညီချက်ကိုလက်မှတ်ရေးထိုးခဲ့ကြပါတယ်။ဂျွန်လိုင်လမှာညမောင်းဆွအဖွဲ့နိုင်နိုင်မယ်လို့သူတို့ကမျှော်လင့်ထားကြတာပါ။ရှေးဟိုဆယ်လာနိုင်ငံရေးလမ်းစဉ်ကိုကြိုက်ကြသူတွေကတော့ဘီယင်စနစ်ကိုထိပါတာမကြိုက်ကြပဲတချို့ကဆိုရင်ဒါဟာထိုင်းနိုင်ငံရဲ့အမျိုးသားတရုတ်လက္ခဏာဖြစ်သဘောထားကြတာဖြစ်ပါတယ်။ဒီညမောင်းလုပ်ငန်းစဉ်ကထိုင်းနိုင်ငံရဲ့30ရောက်မြောက်ဝန်ကြီးချုပ်ကိုခန့်ထားနိုင်ရည်ရည်ရွယ်ပါတယ်။ဝန်ကြီးချုပ်ကိုမဲပေးရွေးချယ်အမှာအဟံတာဖြစ်နိုင်တာကိုညမောင်းသဘောတူညီချက်ထဲမှာမထည့်ပါဘူးလို့ဒုတိယအမတ်နေရာအများဆုံးရရှိတဲ့ဖွေထိုင်းပါတီရဲ့ကောင်းဆောင်တယောက်ဖြစ်တဲ့ချိုလန်နန်စလီကောကပြောပါတယ်။ရှစ်ပါတီညူပေါင်းလုံခြုံရေးထဲမှာပိုပြီးဒီမိုကရေစီကျတဲ့ဖွဲ့စည်းပုံချမှတ်ရေးလိန်တူလက်ထက်မှုဥပဒေပြဋ္ဌာန်းရေးအုပ်ချုပ်မှုရေးရာဘုတ်ချုပ်ကိုင်မှုဖြေလျှော့ရေးနဲ့စစ်ကာလကလွဲပြီးမဝေမနေရစစ်မှုထမ်းဥပဒေကိုမိမိသဘောတရားစစ်မှုထမ်းရေးဖြစ်ပြောင်းလဲရေးအစရှိတဲ့လုပ်ငန်းစဉ်တွေပါဝင်သလိုရဲစစ်တပ်ပြည်သူဝန်ထမ်းနဲ့တရားရေးစနစ်ပြုပြင်ပြောင်းလဲရေးလုပ်ဖို့လည်းကြေညာချက်မှာပြောထားပါတယ်။
အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီဟာပါပဝါနယူဂီနီမှာကျင်းပတဲ့ပစိဖိတ်ခေါင်းဆောင်တွေရဲ့ထိပ်သီးအစည်းအဝေးကိုတနင်္လာနေ့ကတက်ရောက်ပါတယ်။ ဒေသရင်းမှာတရုတ်ရဲ့လွှမ်းမိုးမှုကိုအိန္ဒိယဘက်ကတံပြန်နိုင်ဖို့ကြိုးစားနေသလိုအမေရိကန်ကလည်းအင်ဒိုပစိဖိတ်ဒေသမှာသူ့ရဲ့အင်အားတိုးချဲ့ဖို့ကြိုးစားနေချိန်မှာပဲပါပူဝါနယူဂီနီကအိန္ဒိယပစိဖိတ်ကျွန်းများပူးပေါင်းဆောင်ရွက်ရေးတတိယချက်အစည်းအဝေးကိုအင်ရှင်အဖြစ်လက်ခံကျင်းပတာပါဒီစီဝေဟာဒေတာရင်းမှာမဟာဗျူဟာပြန်ဆိုင်မှုအဖြစ်တရုတ်နဲ့အမေရိကန်တင်မကပဲဘဲမလိုက်မူဝါဒကိုအစဉ်တစိုက်ဥဆောင်ကျင့်သုံးခဲ့တဲ့အိန္ဒိယကလည်းကုန်သွယ်ရေးနဲ့နိုင်ငံရေးအရာဆက်ဆံမှုသစ်တွေကိုတွန့်မြန်လိုပြီးပစိဖိတ်ကျွန်းနိုင်ငံတွေကခေါင်းဆောင်နေအတွက်အင်အားကြီးနိုင်ငံတွေကြားရွေးချယ်စရာဖြစ်လာနိုင်ဖို့အိန္ဒိယကကြိုးစားနေတယ်လို့လေ့လာသူတွေကသုံးသပ်ကြပါတယ်ဒီစီဝေမှာအိန္ဒိယပစိဖိတ်ကျွန်းနိုင်ငံ14နိုင်ငံအပြင်ဩစတြေးလျနဲ့နယူးဇီလန်နိုင်ငံတွေကခေါင်းဆောင်နေလဲတယောက်ကြပေးဒေသဆိုင်ရာလုံခြုံရေးစွန့်ရင်ထောက်ပံ့မှုနဲ့ရာသီဥတုပြောင်းလဲရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးခဲ့ကြပါတယ်ရှင
်မြန်မာနိုင်ငံမှာမိုးခါမုန်တိုင်းထံခံရတဲ့ပြည်သူတွေကိုလိုအပ်တဲ့ပစ္စည်းတွေပို့ဆောင်ပေးနေပြီဖြစ်ပေမဲ့ခွင့်ပြုချက်ကိုလိုအပ်တဲ့အတွက်စောင့်ဆိုင်းနေရဆဲဖြစ်တယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ရုပ်ပြောရေးဆိုခွင့်ရှိသူကတနင်္လာနေ့ကကြေညာသွားခဲ့ပါတယ်
Efforts are underway to transport additional supplies to the impacted areas to address stockpile shortages.
ဆောက်အုံတွေအများပြည်သူဆိုင်ရာအခြေခံဆောက်အုံတွေနဲ့ပြည်သူလူထုရေရရှိရေးစနစ်တွေပျက်စီးသွားကြပြီးစောက်ဝင်ရေးအတွက်အရေးကြီးတဲ့ပစ္စည်းတွေပြတ်လတ်နေတယ်လို့ကုလသမဂ္ဂပြောရေးဆိုခွင့်ရှိသူစတီဖန်နီဒူဂျာရက်ကကုလသမဂ္ဂရုံးမှာပြုလုပ်တဲ့တနင်္လာနေ့တင်းစားရှင်းလင်းပွဲမှာပြောကြားသွားခဲ့တာပါအထူးသဖြင့်ရခိုင်ပြည်နယ်မှာတောက်ရည်တန်းရရှိကခက်ခဲနေပြီးဝင်းပြက်ဝင်းလျှောလို့ကုဆက်ယောဂတွေကုဆက်မဲ့အာနိယံနဲ့ရင်ဆိုင်နေရတယ်လို့ဆိုပါတယ်။ကျမကြီးစောက်ချောက်မှုအဆောက်အုံတွေပျက်စီးသွားကြတယ်လို့ကျောင်းတွေလည်းပျက်စီးသွားကြတယ်လို့ပြောရေးဆိုခွင့်ရှိသူကပြောပါတယ်။တဘာဝဘေးအန္တရာယ်ကြောင့်အသေးပြောင်းနှုန်းကတင်းကျိုသတိပေးစနစ်တွေကြောင့်ကျဆင်းလာတယ်လို့ကမ္ဘာမိုးလေဝသအဖွဲ့ကြီး WMO ရဲ့အကြီးအကဲ Patrick Dallas ကလည်းကြေညာချက်ထုတ်ပြန်လိုက်ပြီးမိုးကမုန်တိုင်းကိုဥပမာပေးပြီးပြောကြားသွားခဲ့ပါတယ်။စစ်ကောင်စီကသေဆုံးသူ145ယောက်ရှိတယ်လို့ဆိုပါတယ်။အရင်လုံးကလို့လာဆိုလို့ရှိရင်အလားတူသဘာဝဘေးအန္တရာယ်တွေကြောင့်လူတွေတောင်းချီတန်းချီတိတ်ဆုံးရတာဖြစ်တယ်လို့ပက်တရီတက်လတ်စ်ကထောက်ပြပါတယ်။တက်ကရက်2029ခုနှစ်မှာနိုင်ငံတိုင်းတင်ကျိုသတိပေးစနစ်ရှိမဲ့စီမံကိန်းတစ်ခုကုလသမဂ္ဂကချမှတ်ဆောင်ရွက်နေပြီဖြစ်ကြောင်းလည်း WMO ရဲ့ထုတ်ပြန်ချက်မှာပြောပါတယ်။
ဥရောပသမဂ္ဂက Facebook ရဲ့မိခင်ကုမ္ပဏီ Meta ကိုစံချိန်တင်ဒေါ်လာ 1.3 ဘီလီယံဒံကိုရိုက်ပြီးသုံးဆွဲသူတွေရဲ့ကိုယ်ရေးကိုယ်တာအချက်လက်တွေကိုအော်တိုဘားလာနောက်ဆုံးထားကအမေရိကန်ကိုလွှဲပြောင်းတာရပ်တန့်ဖို့အမိန့်ပေးလိုက်ပါတယ်ဥရောပမှာဝန်ဆောင်မှုတွေပြတ်တောက်နိုင်ကြောင်းအရင်ကတည်းကသတိပေးခဲ့တဲ့ Meta ကတော့အခုဆုံးဖြတ်ချက်ကိုအယူခံဝင်ဖို့ရှိပါတယ်။ဆုံးဖြတ်ချက်ကိုအခုလက်တလုံးမှာလည်းဆိုင်ငံ့ထားဖို့တရားရုံးတွေကိုတောင်းဆိုထားပါတယ်။အခုလောလောဆယ်မှာတော့ဥရောပက Facebook လူမှုကွန်ရက်သုံးဆဲသူတွေအနေနဲ့တစုံတရာအနှောက်အယှက်မရှိဘူးလို့ Meta ကုမ္ပဏီကတင်းနှင်းလာနေမှာပြောပါတယ်။ Facebook သုံးဆဲသူတွေရဲ့အမည်အီးမေးလ်လိပ်စာစာပေးပို့မှုကြည့်ရှုမှုမှတ်တမ်းတွေအပေါ်မူတည်ပြီး Meta နဲ့တခြားနည်းပညာကုမ္ပဏီကြီးတွေကလူတွေရဲ့စိတ်ဝင်စားမှုအလိုက်ပြစ်မှတ်ထားတဲ့ကြော်ညာတွေတွန်းပို့ရမှာအသုံးပြုတာကြောင့်အခုလိုဆုံးဖြတ်တာဖြစ်ပါတယ်။အမျိုးသားလုံခြုံရေးအေဂျင်စီဝင်တာဟောင်းအက်ဒဝတ်စနိုဒင်ကအမေရိကန်လုံခြုံရေးအေဂျင်စီတွေကဘလူးနီးလန်းတွေသုံးပြီးအီလက်ထရောနစ်စောင့်ကြည့်မှုတွေလုပ်နေတယ်လို့ထုတ်ဖော်ပြောဆိုပြီးမှဒီဥပဒေအငြင်းပွားမှုဖြစ်လာတာပါဒီကိစ္စမှာ Facebook ဘက်ကဥရောပကသုံးဆွဲသူတွေရဲ့ကိုယ်ရေးကိုယ်တာအချက်လက်တွေကိုအမေရိကန်အေဂျင်စီတွေကြည့်ရှုခွင့်ပေးခဲ့တယ်လို့လည်းပြောပါတယ်ရှင်ထိတ်တန့်ရောက်သတင်းတွေကိုဥတည်မောင်တန်းနဲ့အတူတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုတော့သတင်းဆောင်မတွေကိုနားဆင်ကြရပါမယ်ဂျပန်နိုင်ငံဟီရိုရှိမားမှာ၃ရက်ကြာကျင်းပခဲ့တဲ့ဒီမိုကရေစီထိတ်တန့်ခုနှစ်နိုင်ငံ G7 အစည်းအဝေးအပြီးတရုတ်အပေါ်ဖိအားပေးမှုတွေရှိခဲ့ပေမဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကအနောက်အုပ်စုနဲ့ပြည်ပခါကိုရှောင်ရှားနိုင်ကြောင်းတရုတ်ကိုအမခံဖို့ကြိုးပမ်းခဲ့ပါတယ်တရုတ်ဘက်ကတိုးလာနေတဲ့စီးရဲနဲ့စီးပွားရေးဆိုင်ရာလုံခြုံရေးချိတ်ချမှုတွေကိုဆန့်ကျင်ရေး G7 ဘက်ကဖိအားတွေမြင့်မားခဲ့တာပါအမေရိကန်သမ္မတခီးစင်မှာအတူလိုက်ပါသွားတဲ့ VOA အင်ပူရိုဘူရိုအခြေခံပက်စီဝီရာကူဆွာရာရဲ့သတင်းလွှာကိုမှတ်ယင်ခြင်းနိုင်ပြောပြပေးပါမယ်ရှင
် G7 ကောင်းဆောင်တွေရဲ့၃ရက်ကြာထိပ်သီးအစည်းအဝေးမှာတရုတ်ဘက်ကတိုးမြင့်လာနေတဲ့စီးရဲနဲ့စီးပွားရေးဆိုင်ရာလုံခြုံရေးချိတ်ချမှုတွေကိုရှုံချခဲ့ကြပါတယ်ဒီလိုကန့်ကွက်မှုတွေဟာတရုတ်နဲ့ G7 အုပ်စုကြားပဋိပက္ခဖြစ်ရေးရှာဖွေတာမဟုတ်ကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောကြားခဲ့ပြီးတစ်ချိန်တည်းမှာပဲ ထိုင်ဝမ်ကိုကျူးကျော်မှုတွေမလုပ်ဖို့တရုတ်ကိုသမ္မတဘိုင်ဒန်ကသတိပေးလိုက်ပါတယ
်။ There is clear understanding among
တကယ်တော့တရုတ်နိုင်ငံကတစ်ဖက်သက်လှုပ်ဆောင်မယ်ဆိုရင်တုံ့ပြန်မှုရှိမယ်ဆိုတာကိုမာမိတ်အများစုကြားရှင်းရှင်းလင်းလင်းနားလည်မှုရှိပါတယ်။တုံ့ပြန်မှုရှိမှာပါ
။ G7 အစည်းအဝေးကိုလက်ခံကျင်းပတဲ့အင်ရှင်ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါရဲ့ဖိတ်ကြားချက်နဲ့ယူကရိန်းသမ္မတဗော်ဒီမီယာဇယ်လန်စကီလည်းထိပ်သီးအစည်းအဝေးကိုမထင်မှတ်ပဲတက်ရောက်ခဲ့ပါတယ်။
Zelensky
သမ္မတဇယ်လန်စကီကိုဂျပန်နိုင်ငံကိုဖိတ်ကြားတာဟာယူကရိန်းနဲ့ G7 ဆက်မှုထိပ်သီးနိုင်ငံတွေကြားမရင်းရိုင်တဲ့စီးလုံးညီညွတ်မှုကိုပြသတာဖြစ်ပါတယ်။ဒါအပြင် G7 အနေနဲ့တရားဥပဒေစိုးမိုးရေးအခြေခံနဲ့လွတ်လပ်ပွင့်လင်းတဲ့နိုင်ငံတကာဥပဒေရဲ့အရေးပါမှုကိုထပ်မံအတည်ပြုလိုက်တာပါ
။ဇယ်လန်စကီဟာရုရှားကျူးကျော်မှုကိုရှုံချဖို့ညှင်းဆိုထားတဲ့အိန္ဒိယဝန်ကြီးချုပ်နရိန်ဒရာမိုဒီပါဝင် G7 နဲ့အခြားဖိတ်ကြားထားတဲ့နိုင်ငံခေါင်းဆောင်တွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။ယူကရိန်းကိုအမေရိကန်လို့ F-16 jet တိုက်လေယာဉ်တွေပံ့ပိုးပေးမဲ့အချက်နဲ့ယူကရိန်းလေယာဉ်မှုတွေကိုသင်တန်းပေးလေ့ကျင့်ပေးမဲ့ဆုံးဖြတ်ချက်တွေအတွက် G7 ကိုကျေးဇူးတင်ကြောင်းသမ္မတဇယ်လန်စကီကပြောကြားခဲ့ပါတယ်
။ I'm very happy. Thank you.
ညံဝမ်းသာပါတယ်။ကျေးဇူးအများကြီးတင်ပါတယ်။ကျွန်တော်တို့မိတ်ဖက်နိုင်ငံတွေကိုကျေးဇူးတင်ပါတယ်။အကူအညီတွေဟာယူကရိန်းပြည်သူတွေလူမှုအဖွဲ့အစည်းတွေအိုးအိမ်တွေနဲ့မိသားစုတွေကိုကယ်တင်ဖို့တကယ့်ကိုအထောက်အကူဖြစ်မှာပါ။အ
မေရိကန်ရဲ့အနီးကပ်ဆုံးအာရှမဟာမိတ်နှစ်နိုင်ငံကြားဆက်ဆံရေးနှွေးထွေးစေတဲ့လက္ခဏာတစ်ရပ်အဖြစ်ထိပ်သီးစည်းဝေးပွဲပြင်ပသမ္မတဘိုင်ဒန်ဟာဂျပန်ဝန်ကြီးချုပ်နဲ့တောင်ကိုရီးယားသမ္မတယွန်ဆုကယိုရိုနဲ့သုံးဖွင့်ဆိုင်တွေ့ဆုံခဲ့ပါတယ
်။
စီးဝိုင်းဆိုင်ရာလုံခြုံရေးမျိုးကမ္ဘာလုံးဆိုင်ရာကိစ္စရပ်တွေမှာတောင်ကိုရီးယားနဲ့ဂျပန်နိုင်ငံတို့ပိုမိုခိုင်မာတဲ့ပူးပေါင်းဆောင်ရွက်မှုတွေရှိလာမယ်လို့မျှော်လင့်ပါတယ်
။သမ္မတဘိုင်ဒန်ဟာအစည်းအဝေးပြီးဆုံးတာနဲ့အမေရိကန်အစိုးရရဲ့အကြွေးယူလက်ပတ်နိုင်ရေးပမာဏမြင့်တင်ရေးကိစ္စလွှတ်တော်နဲ့ဆေးဆက်ညှိနှိုင်းဖို့ဝါရှင်တန်ကိုတနင်္ဂနွေနေ့မှာပြန်လည်ရောက်ရှိခဲ့ပါတယ်ရှင်
။မိုက်အင်ချင်နိုင်ပါရှင်။အခုတော့အမေရိကန်တက္ကသိုလ်ကဖွဲ့ရချတဲ့မြန်မာလူငယ်တွေအကြောင်းစုစည်းတင်ပြပေးပါမယ်။ကိုကိုကိုယုံကြည်ချက်အပြည့်နဲ့ဆောင်ရွက်မယ်ဆိုရင်ဘလို့အခက်ခဲမဆိုကြော်လာနိုင်မှာဖြစ်တယ်လို့မဟာဘွဲ့ရခဲ့တဲ့ကရင်နီကျောင်းသူအီးမေးလ်ကပြောပါတယ်။ကရင်နီပြည်ကနေစစ်ပေးချောင်ထွက်ပြေးတင်းရှောင်လာသူမိဘတွေကကရင်နီဒုက္ခသည်စခန်းမှာအီးမေးလ်ကိုမွေးခဲ့တာပါ။ဂျော့ရှ်ဝါရှင်တန်တက္ကသိုလ်ကနေလင်ကွန်ပညာတော်သင်ဆုရှင်ကိုစေဘိုးဘိုးဦးလည်းမဟာဘွဲ့ရပါတယ်။ကိုအောင်အောင်ရိုက်ကူးတင်ပြထားပါတယ်ရှင်။
မိသားစုနဲ့အတူအီးမေးလ်ဟာ2009ခုနှစ်မှာဒုက္ခသည်ပြန်လည်နေရာချထားရေးအစီအစဉ်နဲ့အမေရိကန်ပြည်ထောင်စုကိုရောက်လာတာပါသူမိဘတွေကတော့ဂရင်းနီပြည်ကစစ်ပွဲတွေကြောင့်စစ်ဘေးရှောင်ပြီးထိုင်းမြန်မာနယ်စပ်ဒုက္ခသည်စခန်းမှာနှစ်အတော်ကြာခိုးလွန်နေတိုင်းရင်အီးမေးလ်ကိုမွေးဖွားခဲ့တာပါအမေရိကန်ပြည်ထောင်စုရောက်ကလေးကကန်တက်ကီပြည်နယ်ဘိုလင်းဂရင်းမြို့က Western Kentucky တက္ကသိုလ်ကနေဇီဝဗေဒနဲ့ဒါရုဗေဒလေးနှစ်ဘွဲ့ကိုရခဲ့ပြီးတဲ့နောက်မြို့တော် Washington DC က George Washington တက္ကသိုလ်ကနေပြည်သူ့ကျန်းမာရေးမဟာဘွဲ့ကိုရခဲ့တာပါကမ္ဘာတစ်လောမှာလိုအပ်နေတဲ့နေရာတွေအပြင်မွေးဖွားရာဇာတိမြေကလူမှုအတွက်လည်းအကျိုးပြုနိုင်ဖို့စဉ်းစားထားတဲ့အကြောင်းအခုလိုပြောပါတယ
် My plan is just to work with a different organization
ဖွဲ့စည်းပေါင်းစုံ NGO တွေနဲ့အလုပ်လုပ်ဖို့အဓိကအစီအစဉ်ရှိပါတယ်အဲ့လိုဆိုရင်ကျမကအဲ့ဒီဒုက္ခတွေတွေအတွက်ဆောင်ရွက်ပေးဖို့ကိုယ်စားလှယ်ဖြစ်ဆေလွတ်တာမျိုးဖြစ်ကောင်းဖြစ်လာမှာပါ
ဘွန်းထင်းတပင်မှာမြန်မာနိုင်ငံသားတွေအတွက်အမေရိကန်ဆိုရကပေးတဲ့လင်ကွန်းပညာတော်သင်ဆုရှင်လဲပါဝင်ပါတယ်ဇီဘူဘူဦးဟာ2022ခုနှစ်မှာအမေရိကန်ပြည်ထောင်စုကိုရောက်လာပြီး2023မေမှာစီးပွားရေးနဲ့ခီးသွွားလုပ်ငန်းဆိုင်ရာစီမံခန့်ခွဲမှုမဟာဘွဲ့ကိုရခဲ့တာပါကိုရိုင်းခီးသွွားအလန်းညွန်အလုပ်လုပ်ခဲ့တယ်လို့မြို့ပြဖွံ့ဖြိုးတိုးတက်ရေးနဲ့ရှေးဟောင်းအမွေနဲ့ထိန်းသိမ်းရေးဆောင်ရွက်တဲ့ဒုအိမ်ခီးသွွားလုပ်ငန်းရေးရှိတည်တံ့ဖွံ့ဖြိုးတိုးတက်လာဖို့ဆောင်ရွက်တဲ့မြန်မာ Responsible Tourism Institute ကိုမှလည်းခီးသွွားလုပ်ငန်းနဲ့ဆက်စပ်တဲ့စီမံကိန်းတွေမှာပါဝင်ဆောင်ရွက်ခဲ့ဘူးပါတယ်လင်ကွန်းပညာတော်သင်ဆုဟာမဟာတန်းတက်မဲ့သူတွေအတွက်ပေးတဲ့ပညာတော်သင်ဆုဟာ
လူမှုရေးသိပ္ပံဘာသာရပ်တွေပြီးရင်နိုင်ငံရေးနဲ့နိုင်ငံရေးသိပ္ပံနဲ့ဆိုင်တဲ့ဘာသာရပ်တွေပြီးလို့ရှိရင် development ပေါ့နော်ဖွံ့ဖြိုးတိုးတက်မှုနဲ့ဆိုင်တဲ့ဘာသာရပ်တွေ international relation တွေလည်းရှောက်လို့ရတယ်။အဲ့ပြင်ဒီ Lincoln မှာတခုအားသာတာကြတော့သူတို့ကဒီပုံမှန်ဆိုလို့ရှိရင်အစိုးရဝန်ထမ်းတွေသို့မဟုတ် NGO မှာလုပ်တဲ့ဝန်ထမ်းတွေပြီးတော့တိုင်းသား minority ဥစားပေးတဲ့အပြင်ပေါ့နော်ဒီပညာသင်ဆုမှာနောက်တစ်ခုကတို့ကဒီ private sector ပေါ့နော်အပြင်အစည်းအဝေးဘက်မှာပဲကိုကလုပ်ပြီးတော့ယင်းဤကျွမ်းဝင်ရှိတဲ့လူတွေကိုလည်းအဲတို့ဥစားပေးပြီးပြီးရယ်ပေါ့နော
်နိုင်ငံရဲ့ချမပညာသင်နိုင်ဖို့ကတော့အားလုံးရုန်းကန်ကြိုးစားရတယ်လို့လည်းပြောပါတယ်ဒုက္ခသည်စကမ်းမှာမွေးဖွားကြီးပြင်းလာပြီးတော့လက်လန်းမီတလောက်ပညာရေးကိုဒီဇိုင်းမမတ်လုပ်လာတာကြောင့်နောက်ဆုံးမှာတော့ရီမန်ထားတဲ့အိမ်မက်တွေအကောင့်ထဲပေါနိုင်ခဲ့တယ်လို့ဆိုပါတယ်
So it was a struggle at first.
ဒုက္ခတဲ့တယောက်အနေနဲ့ဒီကိုရောက်လာတော့တော်တော်လေးဒုက္ခရောက်ပါတယ်။ဘာသာစကားရောစနစ်တကျတင်ကြားလာတဲ့ပညာရေးမျိုးလဲမတက်ခဲ့ရတဲ့ခါကျတော့အစာပိုင်းမှာတော်တော်လေးရုန်းကန်ကြိုးစားခဲ့ရပါတယ်။မဟာပွဲရဖို့ဆိုရင်လည်းတော်တော်လေးလေးလာအားထုတ်ခဲ့ရတာပါ။ဒါပေမဲ့လည်းအကောင်းဆုံးကြိုးစားခဲ့တာကြောင့်ထိုက်တန်တဲ့ရလဒ်ကိုစုခူးနိုင်ခဲ့ပါတယ်။ဒါကြောင့်ကိုယုံကြည်မှုရှိအောင်လုပ်ပြီးဖြစ်အောင်လုပ်ပါ။အင်မတန်ခက်တာကြောင့်လည်းကျမလည်းမလုပ်နိုင်ဘူးလို့ထင်ခဲ့တာပါ။ရင်ကျေးမှုရောဘာသာစကားကလည်းကွဲတော့တခြားသူတွေလိုအဆင်ပြေပြေရှောင်းလန်းခဲ့ရတာတော့မဟုတ်ပါဘူးဒါပေမဲ့လည်းကို့မှာဘလို့အခက်ခဲတွေပဲရှိရှိဘလို့အကျက်တဲအခြေအနေပဲဖြစ်ဖြစ်ကို့တွေးလိုက်ရတဲ့ကောက်ရိုးတမြင်လေးကိုတွေးတဲ့အခါမှာအမိအယစုတ်ကန်ရယူပြီးတော့စူးစမ်းမယ်ဆိုရင်ရီမန်းချက်ပန်းနိုင်ကိုတေချာပေါက်ရောက်ပါလိမ့်မယ
် Congrats to 2023
George Washington တက်ဒိုကကျင်းပတဲ့ပွင့်လင်းသဘင်ကို Washington DC မြို့သားရင်မြင်မှာမေလ22ရက်နေ့ကကျင်းပတာပါ Bachelor ပွဲ Master ပွဲနဲ့ PhD ပွဲရသူကျောင်းသူကျောင်းသားတွေအပါအဝင်မိသားစုဝင်တွေအားလုံး 32,000 လောက်ပွင့်လင်းသဘင်အခမ်းအနားကိုတက်ရောက်ခဲ့ပါတယ်ခင်ဗျာ
ကိုအောင်အောင်ရိုက်ကူးတင်ပြခဲ့တာဖြစ်ပါတယ်ရှင်အခုတော့ကဘာတလောအလုတ်ဆွဲတဲ့ပြဿနာကိုတင်ပြပေးပါမယ်သတ်မှတ်ထားတဲ့အလုတ်ချိန်ကိုဇက်တိုက်အလုတ်လုပ်ရမှုညှော်နေလာပြီးအင်ကားနေအလုတ်လုပ်ခွင့်ပေးတာတွေကြောင့်ဝန်ထမ်းတွေမှာပိုပြီးလုပ်ရကိုင်းရအဆင်ပြေလာတာတွေရှိပါတယ်။ဒါပေမဲ့လည်းတစ်ဖက်မှာအလုတ်ဆွဲတဲ့ပြဿနာနဲ့မလိုလားအပ်တဲ့ဆူချူတွေကိုလူတွေဘလောက်များများခံစားနေရလဲဆိုတာကိုကမ္ဘာလုံးဆိုင်ရာလေ့လာမှုတွေပြုလုပ်ကြပါတယ်။ဖြစ်ပေါ်နေတဲ့ပြဿနာဟာထင်ထားတာထက်ပိုပြီးပြန့်နှံ့နေနိုင်ပါတယ်။ AP သတင်းဆောင်မတစ်ပုဒ်ကိုအခြေခံပြီးကိုစုံမှုချုပ်ပြောပြပေးပါမယ်ရှင်။
Sally McGrath ဟာအလုပ်တစ်ခုတည်းကိုပဲအဓိကထားပြီးအလုပ်ကိုပဲဆွဲလန်းနေခဲ့ဘူးပါတယ
် When I wasn't at work I was thinking about work and I was just
အလုပ်မှာရှင်းမနေတာတောင်မှအလုပ်အကြောင်းပဲစဉ်းစားနေတာပါကျမဟာအလုပ်နဲ့ပဲလုံးဝနှိမ့်ယုံနေခဲ့တာပ
ါ McGrath ဟာစေရောကိုပါခြေကုံလက်ပန်းကျသွားတာမျိုးတုံးကဖြစ်ခဲ့ပါတယ်ဒါနဲ့သူ့ကိုအလုပ်ကနေအတင်းအနာယူခိုင်းခဲ့ရပါတယ်နောက်ဆုံးမှာတော့သူ့ရဲ့အလုပ်ဖြစ်တဲ့အရာမြင်တဲ့ပစ္စည်းဥစ္စာပိုင်ဆိုင်မှုအကြံပေးမန်နေဂျာအလုပ်ကနေသူထွက်လိုက်ပါတယ်။သူ့တဲ့တီတွေရဲ့အဆိုအရလူ9ယောက်မှတယောက်ဟာအလုပ်ဆွဲတဲ့ယောဂခံစားနေရတယ်လို့ဆိုပါတယ်။ပိုလန်ဂဒန့်စ်တက်ကတိုကလက်ထောက်ပံပေါက်ကပါဘယ်အက်ထရုစ်ဂိုကအခုလိုပြောပါတယ်
။ If we compare it to other well established
လောင်းကစားတို့ဗီဒီယိုဂိမ်းတို့လိုပုံမှန်မဟုတ်တဲ့ဆွဲလန်းမှုတွေနဲ့နှိုင်းစာကြည့်ရင်တော့ဒီအလုတ်ဆွဲတဲ့ယောဂဟာအများကြီးပိုပြီးပြည့်နှံ့နေပါတယ
်အလုတ်ဆွဲတဲ့ယောဂနဲ့ပတ်သက်ပြီးကမ္ဘာလုံးဆိုင်ရာလေ့လာမှုတရက်ကိုနိုင်ငံပေါင်း60လောက်ပါဝင်လှုပ်ဆောင်နေပါတယ်ဘာကြောင့်အလုတ်ဆွဲသူဖြစ်လာရလဲဆိုတဲ့အကြောင်းအရင်းတွေကိုလေ့လာနေပါတယ်ဥပမာကိုပိုင်အလုတ်လုပ်သူတွေမန်နေဂျာတွေဒါမှမဟုတ်မန်နေဂျာအတွက်အလုတ်လုပ်ပေးနေရသူတွေဘာကြောင့်သူတို့ကိုယ်တိုင်အလုတ်ဆွဲတဲ့သူတွေဖြစ်လာရလဲဆိုတဲ့အကြောင်းအရင်းတွေကိုလေ့လာနေပါ။ဩစတြေးလျအတွက်ဥဆောင်လေ့လာနေတဲ့တောင်ဩစတြေးလျတက္ကသိုလ်ကသူတည်တည် Richard Porter ကအခုလိုပြောပါတ
ယ်။ Risk factor is working hours which is a bit of a concern.
ဒါကအနည်းရှိတဲ့အကြောင်းရင်းတစ်ခုကတော့အလုပ်ချိန်ပါ။ဒါကအတော်လေးကိုစိုးရိမ်ရပါတယ်။ဘာဖြစ်လို့လဲဆိုတော့ဩစတြေးလျဟာအလုပ်ချိန်တိတ်ကိုများပါတယ
်။အင်းကနေအလုပ်လုပ်ရပြန်တော့လဲဘယ်အချိန်ကအလုပ်ချိန်ဖြစ်ပြီးဘယ်အချိန်ကအလုပ်ပြီးချိန်ဆိုတာပြောရခက်ပြန်တယ်လို့သူတည်တည် Richard Porter ကဆက်ပြောပါတယ
် The people are much more at risk now of checking their emails late at night
အခုဖို့ပြီးဆိုတာကလူတွေကညပဲဆိုအတော်ညစ်နေတဲ့အထီကို email တွေကိုရှစ်ကြပါတယ်ကို့ထက်အရာရှိတွေကြီးကျက်သူတွေက email တွေပို့ထိုင်းအကြောင်းပြန်ဖို့ဝတ်တရားရှိတယ်လို့ထင်ကြတယ
်အစောပိုင်းလေးလာသုံးသက်ချက်တွေအရာ Australia မှာလူ30ရာခိုင်နှုန်းလောက်ကအလုတ်ဆွဲတဲ့ယောဂခံစားနေရနိုင်ပါတယ်အဲ့ဒီအထက်မှာအမျိုးသမီးတွေကပိုပြီးခံစားရနိုင်ခြင်းရှိပါတယ်အခုအခါအလုတ်ဆွဲတဲ့ယောဂါကနေတက်တာပျောက်ကင်းလာတဲ့ McGrath တယောက်ကတော့ဘဝမှာဂန္ဓာအလိုက်အပိုင်းအခြားတွေသတ်မှတ်ထားပြီးပုံမှုကျမ်းမာတဲ့ဘဝမျိုးကိုပိုင်ဆိုင်နိုင်အောင်လူတွေကိုကူညီအားပေးနေပါတယ
် People coming forward need to be admired respected and I think
ဟာသူတို့ကိုသူတို့သိပြီးပြုပြင်လှုပ်ဆောင်လာဖို့ဆိုတာလေးစားချီးကျူးမှုအလေးထားမှုနဲ့အားပေးတိုက်တွန်းမှုတွေလိုအပ်ပါတယ်လို့ဆယ်လီမက်ဂရတ်ကပြောဆိုသွားခဲ့ပါတယ်
ကိုစမူချောပါရှင်အခုတော့တောက်သုံးရေတန့်ရရှိရေးအတွက်စမ်းသစ်တွေ့ချင်မှုအကြောင်းကိုတင်ပြပေးပါမယ်။ကမ္ဘာတစ်လုံးမှာတန့်ရှင်းတဲ့တောက်သုံးရေရဖို့ပိုပြီးခက်ခဲလာတဲ့ပြဿနာနဲ့ကြုံနေကြရတာပါ။အမေရိကန်ပြည်ထောင်စုမှာလည်းတောက်သုံးရေရဖို့ခက်ခဲတဲ့နေရာတွေမှာရေရနိုင်ဖို့ကိုကုမ္ပဏီတစ်ခုကစမ်းသစ်တဲ့နည်းတွေနဲ့စူးစမ်းနေပါတယ်။ VOA သတင်းတောက်ဂျူလီယာထပ်ဖို့သတင်းပေးပို့ထားတာကိုကိုရဲမွန်ကဆက်ပြီးတော့ပြောပြပေးပါမယ်ရှင်။
တန်ရှင်းတဲ့တောက်သုံးရေရဖို့ကအလွန်ကိုအရေးကြီးပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့အဆိုအရလူ3ယောက်မှာတစ်ယောက်ကတန်ရှင်းတဲ့တောက်သုံးရေရဖို့ကိုအခက်ကြုံနေရပါတယ်။ရေရရှိဖို့အခက်အခဲကြုံနေရသူတွေထဲမှာအမေရိကန်နိုင်ငံသား2သန်းကျော်လည်းပါဝင်ပါတယ်။အကျိုးမြတ်မယူတဲ့ကုမ္ပဏီ Dig Deep ကရေရရှိဖို့အခက်အခဲရှိနေတဲ့ပြဿနာကိုဖြေရှင်းနိုင်ဖို့စူးစမ်းနေတဲ့အဖွဲ့အစည်းတစ်ခုပါ။ Dig Deep ရဲ့အစီအစဉ်အရာရှိလည်းဖြစ်ယာယီပူးသွဲအလုပ်အမှုဆောင်အရာရှိချုပ်လည်းဖြစ်တဲ့Julie Wagner ကအခုလိုပြောပါတယ
် Native American families are 19 times
American Chinese ဟာလူမျိုး American မိသားစုတွေစက်တန်ရှင်းတဲ့ရေရဖို့16ဆလောက်ပို့ပြီးခက်ခဲပါတယ်လူမဲ American တွေနဲ့ Native American နိုင်ငံသားတွေပို့တော့လူမျိုး American မိသားစုတွေတဲ့ရေတန့်ရဖို့2ဆလောက်ပို့ပြီးခက်ခဲတာပ
ါ Navajo နိုင်ငံတော်ဌာနေတိုင်းရင်းသားတွေဟာ American နိုင်ငံမှာအင်အားအကြီးအမားဆုံးဌာနေတိုင်းရင်းသားတွေဖြစ်ပြီးသူတို့တွေဟာ American နိုင်ငံအနောက်ဘက်ပိုင်းပြည်နယ်တွေဖြစ်တဲ့ယူတာ၊အရီဇိုနာနဲ့နယူးမက္ဆီကိုပြည်နယ်သလောက်မှာနေထိုင်ကြပါတယ်။ဒေသရဲကိုင်းနှုံသောနာဗာဟိုဌာနေတိုင်းရင်းသားတွေဟာသူတို့နေထိုင်ရာအရက်မှာသုံးဖို့ရေမရှိကြပါဘူး။ဒါကြောင့်မို့လို့သူတို့တွေဟာမိုင်60လောက်ဝေးတဲ့မြို့တွေထဲကိုလာပြီးရေယူကြရပါတယ်။သူတို့ရဲ့ရေအခက်အခဲကိုကူညီဖြည့်ဆည်းဖို့အတွက် Source Global လို့ခေါ်တဲ့ကုမ္ပဏီကလေရုတွေကရေဆက်တွေကိုစုပ်ယူပေးနိုင်စွမ်းရှိတဲ့ရေစုပြားတွေကိုအသုံးပြုပြီးမိသားစု900အတွက်တောက်ရည်တန်ရအောင်ဆောင်ရွက်ပေးနေပါတယ်။ Cody Fryson က Source Global ရဲ့အလုပ်အမှုဆောင်အရာရှိချုပ်ဖြစ်ပါတယ်
။ When you see a source hydro panel, it looks a little bit like a normal
solar panel. Fine in the top ပြီးတဲ့ solar ပြားတွေလိုပါပဲ။ Source ခေါ်ရေတွေစုပေးနိုင်တဲ့ဒီအပြားတွေကနည်းနည်းလေးပိုထူတာပဲရှိပါတယ်။နေအောင်ကြီးရဲ့လေရဲ့ပေါင်းပြီးတောက်သုံးရည်ထုတ်ပေးတဲ့သဘောပါ။အကယ်၍အခုသာဒီအပြားတွေကိုဘုံထဲကနေထုတ်ဒီမှာချတက်ဆင်မယ်ဆိုရင်15မိနစ်နာရီဝဲလောက်ကြာရင်တောက်လို့ရတဲ့ရေတစ်ခွက်ရလာမှာပ
ါလေထုတွေကရေတွေစုပေးနိုင်တဲ့ဒီအပြားတွေကအမိခိုကင်းကင်းနဲ့ရေထုတ်ပေးနိုင်စွမ်းရှိပါတယ်နာဗာဟိုနိုင်ငံတော်အတွင်းနေထိုင်ကြသူတွေအတွက်ကတော့ဘဝကိုပြောင်းပေးလိုက်တယ်လို့ပါပဲအထူးသဖြင့်တော့တက်ကြီးရွယ်တွေအတွက်အရန်ကိုအဆင်ပြေပါတယ်လို့ပြောလာသူကတော့နာဗာဟိုဌာနေတိုင်းရင်းသား Jerry Williams ပါ
Some of them said that you know I never thought Obama တကားမှ
သူ့လိုမျိုးအိမ်ထဲထိတွေ့ပြီးရေရလိမ့်မယ်လို့တွေးမထမိဘူးဆိုပြီးကျွန်တော်ကိုလူကြီးတွေကပြောကြပါတယ်ဒါကိုတွေ့မြင်ရတာဖျားသခင်ကောင်းကြီးပေးသလိုပါပဲ
ရာသီဥတုပြောင်းလဲမှုနဲ့တက်တန်းကြာယိုယွန်းလာနေတဲ့အခြေခံအဆောက်အုံတွေကလည်းလူတွေရေရရှိဖို့ကိုပုံပြီးခက်စီပါတယ်ရေရဖို့အခက်အခဲရှိနေတဲ့လူမှုအတိုက်အဝန်းတွေကိုကူညီနိုင်ဖို့ဆိုရင်အလုံးစုံပါဝင်ပြီးကြိုတင်စီမံချက်တွေနဲ့အကူအညီတွေလိုအပ်ပါတယ်လို့ Dig Deep ကဝက်တာကဆိုပါတယ်ခင်ဗျာ
ကိုရဲမို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင် VOA American တန်ရ2023ခုနှစ်မေလ23ရက်အင်္ဂါနေ့မနေ့ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24.50 51လိုင်းလမ်မီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်ရှင်
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမင်းမြန်ကန်တို့ကိုကြည့်ရှုကြရပါပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube 70B Asia Bin Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတ ကျိုးရူဖန်ယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်ထောင်တွေစီတည်နှံတွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော်။
မင်္ဂလာမနက်ခင်ဗျာတောတာရှင်များရှင်အခုဒုတိယပိုင်းအစီအစဉ်မှာတော့စီးပွားရေးနဲ့လူမှုရှုခင်းသတင်းပတ်ဆိုင်ခဏတွေကိုနောက်ပိုင်းမှာနားဆင်ကြရဖို့ရှိပါတယ်အခုတော့တွေးဆုံမေးမြန်းခန်းတစ်ခုကိုအရင်ဆုံးတင်ပြပါမယ်ရှင်မြန်မာနိုင်ငံဘွားကယန်းတိုင်းရင်သူဗီရိုနီကာဟာထိုင်းနိုင်ငံမွေးထိုင်းလောကမှာသာမကပဲနိုင်ငံတကာမှာပါအခုနောက်ပိုင်းအောင်ပွဲတွေနဲ့အတူလူသည့်များလာနေသူတူဖြစ်ပါတယ်ဗီရိုနီကာကိုထိုင်းနိုင်ငံဖူးခက်မြို့မှာကိုဇော်ဝင်းလိုင်ကတွေးဆုံမေးမြန်းထားပါတယ်ရှင်
ထိုင်းနိုင်ငံမွေထိုင်းလောကမှာနာမည်ကြီးနေတဲ့မြန်မာပြည်ဘွားဗီရိုနီကာဟာနိုင်ငံတကာပွဲစဉ်တွေမှာလည်းအောင်မြင်မှုတရဖူတွေစောင့်နေသူတူဖြစ်ပါတယ်။ငယ်ငယ်ကတည်းကအိမ်မက်မက်ပြီးရောက်ချင်ခဲ့တဲ့ထိုင်းနိုင်ငံဖူခက်မြို့ကမွေထိုင်းနဲ့ Mixed Martial Art တင်းနှံကြောင်းတိုက်ကားမွေထိုင်းမှာတင်ကြားလေ့ကျင့်ရင်းတစ်ဖက်မှာထိုင်းနိုင်ငံတွင်းနဲ့နိုင်ငံတကာပွဲစဉ်တွေကိုရှင်ပြိုင်ကစားနေတာပါ။အမျိုးသမီးမွေထိုင်း53ကီလိုဂရမ်ဖြစ်တဲ့ဘန်တမ်ဝိတ်တန်းမှာလက်ရှိကမ္ဘာနံပါတ်1နေရာကိုယူထားတဲ့ကယန်တိုင်းရင်းသူဗီရိုနီကာဟာမြန်မာတွေကြားမှာသာမကဘဲနိုင်ငံတကာမှာပါထူးချွန်တဲ့မွေထိုင်းကစားသမားတဦးအဖြစ်အသိအမှတ်ပြုခံထားရသူပါ။ဒ
ါถือว่าเป็นดาวดังของไทยไฟอยู่แล้วนะครับวีโรวอรุจิระวงครับวันนี้เจอกับนักชกเจ้าถิ่นครับ
ဗီရိုနီကာဟာအီတလီနိုင်ငံရောမမြို့မှာအီတလီသူအက်စတာဗီယိုလာနဲ့အခုနှစ်ဧပြီလ22ရက်နေ့ကနောက်ဆုံးကစားခဲ့ပြီးအမှတ်နဲ့အနိုင်ရခဲ့ပါတယ်။နိုင်ငံသားမှာတွားထိုးရတဲ့အတွက်နေ့ညအချိန်နေဇောက်ထိုးဖြစ်တာအပါအဝင်လိုအပ်ချက်တွေအများကြီးရှိခဲ့တဲ့ကြားကအောင်ပွဲရခဲ့ပေမဲ့ပြန်ဘက်ကိုနော့ကောက်အလဲထိုးအနိုင်ရခဲ့တာမဟုတ်တဲ့အတွက်ရာနှုန်းပြည့်ကျေနပ်မှုမရှိလာဘူးလို့ဗီရိုနီကာကပြောပါတယ်
လက်အိတ်လက်ထိုးရတယ်ပြီးတော့ကျွန်တော်ခီဝေးတာကြောက်ပါတယ်ထင်တယ်ပြီးတော့ဘယ်လိုပြောမလဲဆိုတော့ဝိတ်ချတာတွေဟိုဖက်ကအချိန်အပြောင်းလဲတာတွေရောစားတော့အပြောင်းလဲတာတွေရောအဲ့လိုမျိုးအခြေအနေတွေကြောက်ပါတော့ကျွန်တော်အဲ့ဒီပွဲမှာခက်နဲ့ရှင်းပြရင်အရပြောရမှာပေါ့ချို့ကျွန်တော်မှန်းထားတဲ့အတိုင်းဟိုဖြစ်မလာခဲ့ဘူးပေါ့နော်အဲ့လိုမျိုးကျွန်တော်ကတော့ပြိုင်ဘက်အခြေအနေကြည့်လို့ရှိရင်တော့ကျွန်တော်အနေနဲ့ကျွန်တော်စိတ်ထဲမှာတော့ကျွန်တော် KO ချနိုင်မလို့ကျွန်တော်တွေးထားတာပေါ့နော်ဒါပေမဲ့တကယ်ရောက်တော့အဲ့လိုမျိုးဖြစ်မလာမယ်အမတော့အနိုင်ရရှိတာပေါ့ဆိုတော့အခက်ခဲနဲ့နည်းနည်းတော့ကြုံတွေ့ရပါတော့ဒီဝိတ်ချတဲ့အပိုင်းမာတွေရောအစာတောက်ပိုင်းမာတွေရောအိတ်တဲ့ပိုင်းမာတွေရောအချိန်ပြောင်းလဲမှုရှိတာတွေအဲ့ဒါကြောင
့်ကိုယ်ဆိုဖြိုးໄວချင်မှာတဲ့ရောရောယังไงမှသင်ငဲ
့
ဗီရိုနီကာဟာသူမကစားတဲ့ဝိတ်တန်းမှာမြန်မာနိုင်ငံသူအမျိုးသမီးတဦးအနေနဲ့ပထမဆုံးကမ္ဘာအဆင့်နံပါတ်၁မွေထိုင်းချန်ပီယံတဦးအဖြစ်ကိုလွယ်လွယ်နဲ့ရခဲ့တာတော့မဟုတ်ပါဘူး။ဇာတိမြေရှမ်းပြည်နယ်တောင်ပိုင်းမိုးပြဲမြို့မှာဆင်းရဲချို့တဲ့စွာနေထိုင်ခဲ့ရတဲ့ကလေးဘွားကစလို့အခုလိုကမ္ဘာတိချန်ပီယံတဦးအဖြစ်အောင်မြင်မှုတွေရရှိဖို့အခက်အခဲပေါင်းများစွာကိုဖြတ်သန်းခဲ့ရပါတယ်
။ဟုတ်ဗီရိုနီကာနာမည်တလုံးဖြစ်လာဖို့ကကျွန်တော်အခက်အခဲမျိုးကြုံတွေ့နေရပါတော့။အခက်အခဲကြုံတွေ့ရမှာဒီလိုမျိုးဗီရိုနီကာဆိုတဲ့နာမည်တလုံးလည်းရလာခဲ့တာပေါ့။ဘယ်လိုပြောမလဲဆိုတော့ခက်ခဲရတော့မျိုးစုံပါပဲ။ဟိုငယ်ကလေးထွက်လာတဲ့ကျောင်းကနေထွက်လာပြီးတော့ဘောင်စီကိုစပြီးတော့လီကျင်ကလေးရတွေရောဟိုမိဘတွေအဆင်မပြေတာတစ်ဖက်နဲ့ပေါ့နော်အဲ့လိုမျိုးတွေလီကျင်ရတာတစ်ဖက်အဲ့လိုမျိုးတွေရောပြီးတော့ဒီကိုထိုင်းမရောက်ခင်မှာလဲကိုဗစ်ကတစ်ဖက်နိုင်ငံရေးကတစ်ဖက်နဲ့မျိုးဆိုပြီးကျွန်တော်ကဒီကိုလာဖို့ခက်ခဲနေအများရှိပေါ့နော်ကျွန်တော်ဒီကိုရောက်ဖို့ဆိုကျွန်တော်ဟိုဒူဘိုင်းနဲ့ခရီးသွားရတယ်ဒူဘိုင်းနဲ့အမေရိကမှာကျွန်တော်တပတ်မှသွားနေရတယ်ပြီးကျွန်တော်နောက်မှဒီကိုရောက်တော့ပေါ့နော်ဖြစ်ဆိုကျွန်တော်ကိုဗစ်မရှိတဲ့အတွက်ကြောင့်ကိုဗစ်ဒီဆေးထိုးထားတာမရှိတဲ့အတွက်ကြောင့်မို့အဲ့လိုမျိုးပေါ့နော်ဒီကိုရောက်ဖို့ပြီးတော့ဒီနာမည်နိုင်ငံတကာနာမည်ကိုယ်ကိုတည်လာတာပေါ့နော်အခုပို့ပြီးတော့ဆိုတော့ဒီလိုရောက်ဖို့ကလည်းဒီတိုက်ကမှာကျူစာပြီးလေ့ကျင့်တည်ယူတယ်ပြီးတော့လည်းဘယ်လိုပြောမလဲအထိတ်တူတွင်းတဲမှာတခြားလူနဲ့မတူအောင်ကိုပို့ပြီးတော့အားထုတ်ပြီးတော့ကျူစာတာပေါ့နော်အဲ့ဒါတခုရေပေါ့ပြီးတော့ ကိုယ့်ရဲ့စိတ်ကတခုထက်တွင်လိုက်တာတခုကအများအပြားကျွန်တော်တို့မြန်မာနိုင်ငံသားတွေရသူများနိုင်ငံရောက်လို့ရှိရင်အနေခံရတာပုံများတာပေါ့နော်အဲ့ဒါအဲ့ဒီအတွက်ကြောင့်မလို့ကျွန်တော်တို့မြန်မာနိုင်ငံသားတယောက်နေတယ်ကျွန်တော်တို့မြန်မာနိုင်ငံသားဒီလိုလုံနိုင်တယ်ဆိုတာကိုလည်းကျွန်တော်ထုတ်ပြချင်တယ်အဲ့ဒီတခုကြောင့်မလို့အဲ့ဒီလိုမျိုးမခံချင်တဲ့စိတ်ကြောင့်မလို့ကျွန်တော်ကြိုးစားပြီးတော့ဒီလိုနာမည်ရလာ
ငယ်စဉ်ကတည်းကထိုးကျိတ်တက်ပေါ်ရတဲ့ကစားနည်းကိုစိတ်ဝင်စားမှုရှိခဲ့တာကြောင့်လက်ဝဲကိုကစားရာကနောက်ပိုင်းမှာမြမရိုးရလက်ဝဲအဲ့ဒီကနေမှတစ်ဆင့်မွေထိုင်းစသဖြင့်တဖြည်းဖြည်းပြောင်းလဲရောက်ရှိလာခဲ့တာ
ပါကျွန်တော်ကစကရဲဝငယ်ကလေးကိုတိုက်ခိုက်ရေးဝါဒနာပါတာပေါ့နော်ဒါပေမဲ့ဘလို့အကစားနည်းနာမည်ဘလို့ရှိလဲကိုမသိဘူးဒါပေမဲ့ထိုးရတာကြိုက်ရတာတော့ကြိုက်တယ်ဆိုတော့အစားနဲ့ဘောက်ဆင်းရနေဝင်လာတယ်ဘောက်ဆင်းရနေဒီရိုးရလက်ဝဲကိုတွားတယ်ဘောက်ဆင်းမှာထိုးတော့ကလည်းကျွန်တော်အခြေခံနေပါတယ်ကိုယ့်အကူကစားဆော့တာအဲ့လိုမျိုးလောက်ကြည့်တယ်ဒါပေမဲ့ဘောက်ဆင်းမှာကစားတော့ကဒီဖဲ့ကိုရောက်မယ်လို့ကျွန်တော်မသွေးခဲ့ဘူးဒါပေမဲ့သူတို့ကလာကန်လန်းတယ်ကျွန်တော်ဒီယူရလဝေးဆိုတော့ကျွန်တော်ကလည်းမိဘလည်းအဆင်မပြေတဖက်နဲ့ကျွန်တော်အဲ့ချိန်မှာဘောက်ဆင်းကနေထွက်ဖို့လုံးဝစဉ်းစားလိုက်တဲ့အချိန်ပေါ့နော်ဖြစ်ဆိုတခြားနိုင်ငံမှာပဲအလုပ်သွားလုပ်ရမယ်ဆိုတော့စိတ်မျိုးဝင်သွားသေးတယ်ဘာဖြစ်လို့လဲဆိုတော့မိဘလည်းအဆင်မပြေဘူးအဲ့ဒီမှာပဲဆက်နေအချိန်တော့ကျွန်တော်တို့ဆိုရင်ဟိုလက်စာရလည်းမရဘူးပေါ့နော်ရတာကမဟုတ်ဘူးနည်းနည်းလောက်ပဲဆိုရင်ကိုယ်အိမ်ကိုလည်းပြန်မထောက်ပတ်နိုင်တဲ့အမျိုးဆိုတော့ကျွန်တော်ဟိုဒီထွက်ဖို့စဉ်းစားလိုက်တယ်ကျွန်တော်ရဲ့မိတ်ဆွေကောင်တယောက်ပေါ့နော်ဂျာမနီကတယောက်သူကျွန်တော်လာပြီးတော့ပြောတယ်ပြီးတော့နိုင်ငံရေးလည်းတင်တာတစ်ဖက်နဲ့ဆိုတော့အားရကြောင့်မလို့နိုင်ငံအဲ့လိုတစ်ဖက်ဖြစ်သွားတော့အာနာတိန်တစ်ဖက်ဖြစ်သွားတော့သူကကျွန်တော်လာပြီးတော့ပြောနေမဖြစ်ချင်လဲဒီချိန်မှာပေါ့နော်ကျွန်တော်ဆိုတော့ကျွန်တော်ပြန်ပြီးတော့လေ့ကျင့်ချင်တယ်ဒါပေမဲ့ဒီနိုင်ငံထဲရောမဖြစ်နိုင်ဘူးပေါ့နော်တခြားနိုင်ငံကျွန်တော်သွားချင်တယ်ဆိုတော့ तू ကကျွန်တော်ဒီတိုက်ကဘယ်နေရာမှာသွားချင်ဆုံးလဲ तू ပြောကျွန်တော်တိုက်ကကိုပဲရွေးချယ်တာပေါ့နော်ကျွန်တော်အရင်ကတည်းကတိုက်ကအိမ်မဲ့ပဲကျွန်တော်ရဲ့အိမ်မဲ့ယူရလေ့ကျင့်တော့ကကျွန်တော်ရဲ့တိုက်ကကိုဒီနေရာရောက်ချင်တယ်ဆိုတော့စိတ်အများကြီးရှိခဲ့ဖူတာပေါ့နော်ဆိုတော့တိုက်ကရွေးချယ်တယ်အဲကြောင့်မို့ကျွန်တော်ဒီနေရာရောက်ရှိတယ
်သူ့အနေနဲ့လက်ရှိချုပ်ထားတဲ့စာချုပ်အရာမွေထိုင်းကိုပဲကစား권ရှိပေမဲ့နောက်ပိုင်းမှာပိုပြီးကျပြန့်တဲ့တခြားချန်ပီယံပွဲတွေကိုအဆင့်ဆင့်ပြောင်းကစားသွားဖို့စီစဉ်ထားပါတယ်ဗီရိုနီကာဟာအခုအချိန်မှာထိုင်းနိုင်ငံဖုခက်မြို့ကိုရောက်နေပြီးချန်ပီယံဆုတွေရထားပေမဲ့သူ့လိုချင်တဲ့ရည်မှန်းချက်ကိုမရောက်သေးတာကြောင့်အားမလို့အားမရဖြစ်နေတော့
မှဒီအချိန်မှာတော့ဗီရိုနီကာတလုံးလုံးရလာပြီမဲ့ကျွန်တော်ကိုယ့်ကိုမချိနဲ့သေးဘူးအားလည်းမရဘူးမဖြစ်ဆိုကျွန်တော်လူချင်းတဲ့ပုံစံမရောက်သေးဘူးကျွန်တော်အနေနဲ့ပေါ့နော်ကျွန်တော်လေ့ကျင့်နေတဲ့အချိန်ပဲဖြစ်ဖြစ်အမြဲတမ်းကိုယ့်ကိုအားမရတာတွေဖြစ်တယ်တိမ်ပွဲထိုးပြီးလို့ရှိရင်လည်းကိုယ့်ကိုအမြဲတမ်းအားမရအောင်ဖြစ်ဆိုကျွန်တော်ဒီထက်ပိုပြီးတော့လုံနိုင်ချင်တယ်ကျွန်တော်ရဲ့စွမ်းရည်ပေါ့နော်ဒီထက်ပိုပြီးတော့ချပြချင်တယ်အဲ့ဒါတွေရောပြီးတော့ကျွန်တော်ဒီ1 championship မှာ champion ဖြစ်ဖို့ကျွန်တော်လုံပြချင်သေးတာပေါ့နော်အဲ့လိုမျိုးဆိုတော့ကျွန်တော်ဒီချိန်မှာတော့ကိုယ့်ကိုအားမရနိုင်ပါဘူး
ဗီရိုနီကာဟာကျိုးဝိုင်းထဲမှာအောင်မြင်မှုတွေဇက်တိုက်ရနေတာကြောင့်ဝင်ငွေကောင်းပြီးအဆင်ပြေပြေနေနိုင်သူတူဦးဖြစ်မယ်လို့ယူဆစရာရှိပါတယ်။ဒါပေမဲ့လက်ရှိစာချုပ်အရဘဝရည်တည်စားတောက်ဖို့လောက်သာဝင်ငွေရတာမို့အခုအချိန်ထိအခက်အခဲတွေနဲ့ရင်ဆိုင်နေရတော့မှဒါကြောင့်လဲမြန်မာနိုင်ငံမှာဆင်းရဲချို့တဲ့စွာနေထိုင်နေရတဲ့မိဘတွေကိုထင်သလောက်ထောက်ပံ့မပေးနိုင်ဘူးလို့ဗီရိုနီကာကပြောပါတယ်။အာနာရှင်အဆက်ဆက်အောက်မှာဆဲစုနေပေါင်းများစွာနေလာခဲ့ရတာကြောင့်တိုင်းပြည်နောက်ကျကြံခဲ့ပြီးကိုလူမျိုးတွေနိုင်ငံတကာမှာမျက်နှာငယ်နေရတဲ့အဖြစ်ကကြော်လွားနိုင်အောင်ကိုနိုင်ငံသားတွေရဲ့ဂုံတက်အောင်သူတက်ထားတဲ့လက်ဝဲပညာနဲ့အစွမ်းကုန်စူးစမ်းလှုပ်ဆောင်ပေးခြင်းတယ်လို့လဲဗီရိုနီကာကပြောပါတယ
်ကျွန်တော်တို့နိုင်ငံပေါ့နော်ကိုဆီယနာလည်းတင်ထားတယ်ကျွန်တော်တို့ကရင်နီကကြတော့လည်းတခြားပြည်နယ်ထက်ဆိုင်တော့အမြဲတမ်းဖိနှိပ်ခံရတာမျိုးပေါ့နော်ပြီးတော့လည်းဘယ်လိုပြောမလဲအခုချိန်မှာတော့တောင်နဲ့ရှိစစ်ပေးချောင်းနေရတယ်အဲ့မျိုးပေါ့နော်အခက်အခဲတွေအများကြီးကြုံတွေ့နေရတဲ့ကျွန်တော်တို့လူမျိုးတွေပေါ့နော်အဲ့လိုမျိုးအခုဒီမိဘတွေလည်းအခက်အခဲနေရပဲဒီစစ်ချောင်းရာတစ်ဖက်ရဲ့ပြီးတော့အခုပြီးခဲ့တဲ့တရက်နေ့တုန်းကလည်းဒီလေမုန်တိုင်းအကြောင်းအင်အားတွေပျက်စီးနေရတဲ့တစ်ဖက်မျိုးမျိုးစုံခံစားနေရတယ်အဲ့ဒီလူမျိုးတွေကျွန်တော်စိတ်မကောင်းဘူးပေါ့နော်ဒါပေမဲ့ကျွန်တော်ဒီစင်ပေါ်မတက်ခင်တာတို့အဲ့လိုမျိုးတွေကျွန်တော်တတိယတယ်တခါတလေကြိုက်ဒါပေမဲ့ကျွန်တော်ကဘာဖြစ်လို့စင်ပေါ်မှာစိတ်မကောင်းဖြစ်ပေမဲ့စင်ပေါ်မှာထိုးနိုင်လဲဆိုတာကျွန်တော်ဒီလိုမျိုးကျွန်တော်တို့နိုင်ငံ ဒီလိုဖြစ်နေတယ်ဆိုတာကိုသူများအစကတည်းကကျွန်တော်နိုင်ငံလည်းဘယ်ကိုသွားသူများနေနေတာဆိုတော့ကျွန်တော်လည်းချပြချင်တယ်နိုင်ငံသားကိုစားပြောက်အနေနဲ့ကျွန်တော်လည်းလုံနိုင်တယ်ဆိုတဲ့အရာကိုကျွန်တော်ချပြချင်တယ်ကျွန်တော်ကဘလို့ပဲဖြစ်ကျွန်တော်နိုင်ငံသားကိုစားပြောက်အနေတောက်အနေနဲ့ကျွန်တော်လုံပြတ်နိုင်တယ်ကျွန်တော်တို့နိုင်ငံမှာလည်းဒီလိုမျိုးရှိတယ်ဆိုတာအဲ့လိုမျိုးချပြချင်တာတစ်ဖက်နဲ့ကျွန်တော်ကြိုးစားပြီးတော့မှဟိုထိုးတာပေါ့အဲ့လိုမျိုးပါ
ကျထောင်ကြီးကိုတော်ရ
မိုးပြဲမျိုးကတာမန်ကြီးရွာလေးမှာမွေးဖွားကြည့်ပြင်းခဲ့ရာကနိုင်ငံတကာမှာအောင်မြင်တဲ့ချန်ပီယံတဦးဖြစ်လာတဲ့အထိအောက်ခြေကနေရုန်းကန်ခဲ့ရသူတဦးဖြစ်တာကြောင့်မြန်မာနိုင်ငံကတိုးတက်ထူးချွန်လို့ရှိတဲ့လူငယ်တွေလည်းသူလိုပဲကိုယ့်အိမ်မက်တွေအောင်မြင်အောင်ဇွဲရှိရှိနဲ့ကြိုးစားကြဖို့ဗီရိုနီကာကတိုက်တွန်းပါတယ
်တချို့လူကဘောနော်ကိုယ့်ကိုယုံကြည်မှုမရှိဘူးပြောရမလားတချို့လူတွေကတူတူခုခုလောက်လိုက်ရင်ဖြစ်နိုင်မှာမဟုတ်ပါဘူးစိတ်ပြက်လက်ပြက်သွားတာမျိုးတွေရှိတာပေါ့နော်ကျွန်တော်တို့လည်းအရင်တော့ကိုယ့်ကိုယ်အဲ့လိုမျိုးပဲထင်တာပဲအဲမရတော့ပါဘူးဖြစ်နိုင်မှာမဟုတ်ဘူးဟိုအိမ်မဲရောရှိပြီမဲ့ဒီနေရာရောက်မှာမဟုတ်ဘူးစိတ်ပြက်လက်ပြက်လုံးဝမလုပ်တော့ဖို့ဆုံးဖြတ်ရမျိုးရှိတယ်ဒါပေမဲ့အဲ့ဒါတွေကအမိုင်ပေါ့နော်ကိုတကယ်လို့ဒီဟာကြီးကိုဝါသနာရှိတယ်ဒီဟာကြီးကိုကိုဖြစ်ချင်တယ်ဆိုလို့ရှိရင်တော့ဟိုဖြည်းဖြည်းပုံမှန်နဲ့ကိုလေ့ကျင့်ဖို့လိုတယ်လေ့လာဖို့လိုတယ်ပေါ့နော်ဖြည်းဖြည်းပုံမှန်ပဲဆက်သွားပုံမှန်ပဲသွားရင်တော့သူကသူကိုလိုချင်တဲ့ပုံစံသူကသူတချိန်ချိန်ကြရင်ရောက်မှာပေါ့နော်ကိုရဲ့အိမ်မက်ကအဓိကကတော့ရက်တက်မသွားဘူးပေါ့နော်လုံနေတဲ့အရာကိုပုံမှန်သွားစီချင်တယ်စိတ်ဓာတ်မကျဘဲနဲ့ပုံမှန်လေ့ကျင့်သွားခိုင်းစီချင်တယ်အချိန်ချိန်ကြရင်အဲ့ဒီအရာကိုသူအကျိုးဖြစ်လာနိုင်တာပေါ့နော်အဓိကစိတ်ဓာတ်မကျဖို့ပြောချင်ပါတယ
်ဗီရိုနီကာဟာလက်ဝေးမြမရွေရလက်ဝေးမွေထိုင်းစသဖြင့်ကြမ်းတမ်းတဲ့ထိုးတတ်မှုတွေနဲ့ပြန်ဘက်ကိုအလဲထိုးအနိုင်ယူရတဲ့တိုက်ခိုက်မှုအသာပေးအာကစားနည်းကိုကစားနေသူဖြစ်တာကြောင့်အများအမြင်မှာစိတ်ကြမ်းလူကြမ်းလို့ယူဆစရာရှိပါတယ်တကယ်တော့ဗီရိုနီကာဟာလူတွေကိုခင်တတ်သူကူညီတတ်သူပျော်ပျော်ရွှင်ရွှင်နဲ့ဟာသတွေကိုပြောတတ်သူတူဦးဖြစ်တယ်လို့တချင်းဆိုတာလဲဝါသနာပါသူတူဦးပါမနက်ကမှရှိနေစဉ်မြန်မာ Idol Season 2မှာဝင်ရောက်ချင်ပြိုင်ခဲ့တာမှာ Top 20 အထိရောက်ခဲ့ပါတယ်။သူမပြန်ဆိုပြီး TikTok မှာတင်တဲ့ Cover Song တချို့ဟာလည်းလူကြိုက်များပါတယ်။ခန္ဓာကိုယ်ကြံ့ခိုင်တောင့်တင်းမှု၊ကြားမှာတန်ဆွမ်းမှုနဲ့တစ်ဖက်လူရဲ့အထူးအထောင်ခံနိုင်ရည်ရှိမှုတို့အပေါ်မှာအများကြီးမူတည်တဲ့သူတို့ရဲ့အားကစားနည်းကြောင့်အခုလိုငယ်ရွယ်ပြီးအညွန့်တလူလူနဲ့အောင်မြင်မှုတွေရနေတဲ့အချိန်မှာသူ့အတွက်ပိုပြီးလွတ်လပ်တဲ့ဝင်ငွေလဲပိုပြီးရနိုင်မဲ့အခြေအနေမျိုးရောက်အောင် One Championship နဲ့ MMA တို့မှာပြောင်းကစားပြီးအောင်မြင်မှုသူတို့ဖူးတွေဇက်တိုက်ဆုခုနိုင်ပါစေလို့ Veronica ကိုပြည်သက်တွေကဆုတောင်းပေးနေကြပါတယ်ခင်ဗျာ
ကိုဇော်ဝင်လိုက်ပါရှင်အခုတော့စီးပွားရေးအစီအစဉ်ကိုနားဆင်ကြရအောင်ပါစိုက်ကလုန်းမုန်တိုင်းမိုခါတန်အဆိုးရွားဆုံးခန့်ခဲ့ရသူတွေကိုနိုင်ငံတကာနဲ့ပြည်တွင်းအကူအညီပေးနေတဲ့အခြေအနေနောက်ထပ်အကူအညီရနိုင်မဲ့အလားအလာတွေကိုတင်ပြထားပါတယ်ရှင်
အခုကျွန်တော်ဒီမှာတက်စီနေတာနိုင်ကိုရှိသွားပြီနိုင်ကိုတော့အခုကဟိုကဒီမှာဂျီလောင်းဝနိုင်ကိုရှိသွားပြီဂျီနပုပဲလို့ညာနော်နိုင်ကိုရှိသွားပြီ
စိုက်ကလုန်းမူခါတန်းအစိုးဆုံးခံရတဲ့စစ်တွေကလူဒုရဲ့အတန်မှာစစ်တွေလောက်မဆိုးဘူးဆိုပေမဲ့လည်းမင်းပြားမှာလည်းအခက်ခဲရှိတယ်သူမင်းပြားမြို့နဲ့ရေးပေါ်လူမှုကူညီရေးကော်မတီကဦးဦးကျော်ထီးက VOA ကိုပြောပါတယ
်အခုကြီးကတော့အားကြီးလို့အဲ့နော်ပါခင်ဗျာကျွန်တော်တို့ကပြည်သူကပြည်သူကိုပဲကူရမှာဆိုတော့ကျွန်တော်တို့ပြည်သူကိုယ်တိုင်လည်းအကုန်လုံးကဒုက္ခတွေဖြစ်နေတယ်ဆိုတော့ကျွန်တော်အားကြောင့်မှာကဒီ NGO INGO ဟိုနဲ့ဒီအဓိကအဖြစ်ရောက်ပြီပေါ့နော်ဒီလိုကတော့ကျွန်တော်တို့ပူညီမှာပဲကျွန်တော်တို့ကပြန်လို့ထူထောင်နိုင်တဲ့အနေထားပါခင်ဗျာ
ခုလတမ္မခရဲ့လူသားချင်းစာနာကူညီမှုဆိုင်ရာပေါင်းစပ်ညှိနှိုင်းရေးယူအိုချာရဲ့မြမဆိုင်ရာယာယီကိုစလဲရာမနတန်ဘာလာခရစ်နန်ကတော့နိုင်ငံတကာကမြန်မာနိုင်ငံအတွက်ရန်ပုံငွေထပ်မံထည့်ဝင်ချဖို့တိုက်တွန်းနေပါတယ
် To deliver we will need access to the people
လုပ်ငန်းတွေဆောင်ရွက်နိုင်ရေးအတွက်လူလူထံတွားရောက်ခွင့် အနာပိုင်တွေဘက်ကခီးတော်လာခွင့်ဖြစ်လျှော့ပေးရေးကုန်ပစ္စည်းတွေအတွက်အောက်ခွန်ကင်းလွတ်ခွင့်လိုအပ်သလိုပဲအကြီးအကျယ်လိုအပ်ချက်တွေကိုတုံ့ပြန်ဆောင်ရွက်နိုင်ရေးအတွက်ရန်ပုံငွေတွေထပ်ရဖို့လိုအပ်ပါတယ်လို့ပြောသွားတာဖြစ်ပါတယ်မြန်မာဆိုင်ရာလူသားချင်းစာနာမှုတုံ့ပြန်ဆောင်ရွက်ရေးအစည်းအဝေးအတွက်ပန်ကြားထားတဲ့ရန်ပုံငွေရဲ့ဆရာခန့်နှုန်းပြည့်အောင်မရသေးတဲ့အခြေအနေကိုလည်းကုလသမဂ္ဂကထောက်ပြပြီးနိုင်ငံတကာကရန်ပုံငွေထပ်မထည့်ဝေချဖို့ပန်ကြားနေတာဖြစ်ပါတယ်ကုလသမဂ္ဂကမ္ဘာစန္ဒယိခအဖွဲ့ WFP ကလည်းရန်ပုံငွေထပ်ပြီးတော့လိုအပ်နေကြောင်းပန်ကြားတောင်းခံထားပါတယ်။ Antia Web က WFP ကမ္ဘာစန္ဒယိခအစီအစဉ်အာရှပစိဖိတ်ဆိုင်ရာဒုတိယညွှန်ကြားရေးမှူးဖြစ်ပါတယ်
။ In Myanmar we're stepping up
မြန်မာနိုင်ငံမှာအခုညီပေးရေးကိုတိုးချဲ့ဆောင်ရွက်နေတဲ့အကြောင်းဒါကြောင့်လည်းဒီနေ့အစပိုင်းကထက်နောက်ထပ်လူတွေတိုးချဲ့ကူညီနိုင်ရေးနောက်ထပ်ရန်ပုံငွေလိုအပ်နေပါတယ်။ไซโคลนโมคาดันติเนี่ยลูบาว8ตังอปาวินลูบาว2ตมะตะตังကိုထောက်ပံ့နိုင်ရည်အတွက်နောက်ထပ်အမေရိကန်ဒေါ်လာတန်60ထပ်မံလိုအပ်နေတဲ့အကြောင်းပြောဆိုသွားတာဖြစ်ပါတယ်လက်တလုံးမှာတော့မုံတိုင်းတန်တင်ဒေသတွေတဲ့ကတချို့ကိုကုလသမဂ္ဂအဖွဲ့အစည်းတွေနဲ့ကူညီကယ်ဆယ်ရေးလုပ်ငန်းတချို့စတင်နေကြပါတယ်ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ရဲ့အရှိတောင်အာရှဒေသဆိုင်ရာယုံရဲ့ဒေတာရဲ့ရေးပေါ်ဆိုင်ရာညွှန်ကြားရေးမှူးဒေါက်တာအက်ဒဝင်ဆယ်ဗာဒါကထောက်ပံ့ကူညီမှုတွေအပြင်ဖြစ်လာနိုင်တဲ့ကျန်းမာရေးဆိုင်ရာပြဿနာတွေကိုပါသတိပေးပါတယ
် WHO has mobilized health supplies
ဒီဘက်သင်းကိုကူတာနိုင်ရဲ့အတွက်ကျန်းမာရေးပစ္စည်းတွေကို WHO ကစုဆောင်ပြင်ဆင်ထားပါတယ်ရည်သန့်ဆေးပြားတွေပေးတယ်ကျန်းမာရေးဆိုင်ရာမိဖက်အဖွဲ့အစည်းတွေကတောင်းခံတဲ့ဆေးဝါးပစ္စည်းတွေကရိယာတွေကိုဦးစားပေးဆောင်ရွက်နေတယ်။ရေးချီးတဲ့ဒေသတွေမှာတောက်ရည်တန်ရရှိရေးနဲ့မိလာစနစ်အခက်အခဲဖြစ်တာနဲ့အတူပဲဝမ်ပြက်ဝမ်ရှော့အသေးရောင်အတဝါယောဂါတို့လိုရေကနေကူးစက်နိုင်တဲ့ယောဂါတွေရဲ့အန်ဒီရဲ့သွေးလွန်တုပ်ကွေးနဲ့ငှက်ဖျားတို့လိုချင်းကားတစ်ဆင့်ကူးစက်တဲ့ယောဂါတွေရဲ့အန်ဒီရဲ့လည်းရှိနေပါတယ်လို့ပြောသွားတာဖြစ်ပါတယ်မုံတိုင်းထန်တင်ဒေတာတချို့မှာတော့အရေးပေါ်ရိတ်ခါဖြန့်ဝေမှုတွေစတင်နေပြီဖြစ်ကြောင်းကမ္ဘာစားနှစ်ရိတ်ခါအဖွဲ့ WFP ရဲ့မြန်မာဆိုင်ရာညွှန်ကြားရေးမှူးစတီဖန်အန်ဒါဆန်ကပြောပါတယ
် The World Food Program has already started
လုံမင်းလိုအပ်နေတဲ့ရခိုင်ပြည်နယ်နဲ့မကွေးတိုင်းအတွင်းကလူတို့အတွက်စားနှစ်ရိတ်ခါဖြန့်ဝေမှုကို WFP ကစတင်ဆောင်ရွက်နေပြီးလာမယ့်ရက်ပိုင်းတွေအတွင်းတိုးချဲ့ဆောင်ရွက်သွားပါမယ်အကြီးအကျယ်လိုအပ်ချက်ရှိနေတယ်လို့ယူဆထားတဲ့အ ਨੇ ဆုံးလူပေါင်း8သိန်းလောက်ထံကိုရောက်ရှိဖို့ညွှန်လင့်ထားပါတယ် WFP အဖွဲ့တွေကွင်းစင်ရောက်ရှိနေကြပြီးဘယ်ဒေသကပဲဖြစ်ဖြစ်လိုအပ်ချက်ရှိနေသူတွေထံရောက်ရှိကူညီနိုင်ဖို့အတွက်တတ်နိုင်သမျှအချိန်ပြည့်ဆောင်ရွက်နေပါတယ်လို့ Mr. Anderson ပြောသွားတာဖြစ်ပါတယ်မုံတိုင်းထန်တင်ဒေတာတချို့ကိုတွက်ရောက်ခွင့်ရထားတဲ့ WFP ကမ္ဘာစားနပ်ရိက္ခအဖွဲ့ကတော့နောက်ထပ်ဒေတာတွေကိုပါတွက်ရောက်ခွင့်ရရည်ညှိနှိုင်းနေကြပါတယ် WFP ကမ္ဘာစားနပ်ရိက္ခအစည်းအဝေးအာရှပစိဖိတ်ဆိုင်ရာဒုတိယညွှန်ကြားရေးမှူး Antia Web ကနောက်ဆုံးအခြေအနေကိုသတင်းစာရှင်းလင်းပွဲမှာတင်ပြပါတယ်
We operate independently.
အနာပိုင်တွင်လည်းမပတ်သက်ဖဲတီးခြားလွတ်လပ်စွာဆောင်ရွက်နေတဲ့အကြောင်းစိုက်ကလုံးမတိုင်ခင်ကတည်းကရထားတဲ့သဘောတူညီမှုအရဒေသတွေကိုတွားရောက်ခွင့်ရထားပေးမယ်လို့လည်းနိုင်ငံတွင်းတွားလာမယ်ဆိုရင်တော့ကြိုတင်အတည်ပြုချက်လိုအပ်ပါတယ်တဲ့မုံတိုင်းထန်တင်ဒေသတချို့ကိုဝင်ရောက်ခွင့်ရှိပြီးတူးချင်နိုင်ဖို့အတွက်လည်းညှိနှိုင်းနေတဲ့အကြောင်းပြောသွားတာပါမုံတိုင်းထန်တင်ဒေသတွေမှာစာတင်ချောင်းတွေပျက်စီးမှုများတာကြောင့်လည်းကျောင်းဖွင့်ဖို့ရက်ပိုင်းမဲ့လူတော့တဲ့အချိန်မှာကျောင်းသားတွေကျောင်းပြန်တက်နိုင်ရေးကမတိမချာဖြစ်နေပါတယ်။ပြန်လည်ထူထောင်ရေးအတွက်လိုအပ်ချက်လမ်းပန်းဆက်သွယ်ရေးအခက်အခဲတွေကြောင့်ကုန်စည်နှုန်းတက်မဲ့ရေးကိုလည်းဒေသတွေမှာစိုးရိမ်ကြပါတယ်။ဆိုက်ကလုန်းမုန်တိုင်းမိုးခါကြောင့်ထိခိုက်ပျက်စီးမှုဆန်ရာကုလသမဂ္ဂရဲ့ဆန်းစစ်သုံးသပ်ချက်တော့ထွက်ပေါ်မလာသေးပါဘူး။အမေရိကန်ပြည်ထောင်စုဗြိတိန်နဲ့အိန္ဒိယနိုင်ငံတို့ကတော့ကနအူးကူညီထောက်ပံ့မှုတွေပေးအပ်ထားကြပါတယ်။ကြည်တွင်ရက်ဖက်အဖွဲ့အစည်းတွေဘက်ကတော့အခုအညီပေးရကိုဆက်လက်ဆောင်ရွက်နေကြပါတယ်ရှင်
။ပုံပေါ်လိုက်ကတော့တောင်းခဲနဲ့တောင်းကြလို့ရှိတယ်ပေါ့နော်။အဲ့ဒီသူတွေကတော့ကျွန်တော်တို့ဒီအဓိကပြည်သူတွေလူကမ်းတဲ့ငွေတွေနဲ့နောက်ထပ်ပြည်သူတွေပူပတ်ပေါင်းဝင်ပေးနေအမင်းကျူတာတွေလုပ်တယ်။နေရာထိုင်ခင်းပေးတာတွေလုပ်တယ်ပေါ့နော်။အဲ့လိုမျိုးတော့ပေးလိုက်ခဲ့ပါခင်ဗျာ။
ောတရှင်များရှင်စိတ်ချမ်းမရေဆိုတာဘာကိုပြောတာပါလဲ။ဘာကြောင့်အလေးထားသင့်ပါသလဲ။လူမှုကွန်ရက်တွေအကြောင်းစိတ်ပိုင်းထိခိုက်မှုတွေပြေလျော့အောင်ဘယ်လိုလုပ်နိုင်သလဲဆိုတာဒီကိုမတ်စုမြတ်မွန်ကအမေရိကန်ပြည်ထောင်စုနယူးယောက်မြို့ကစိတ်ချမ်းမရေအထုကုဆရာဝန်ဒေါက်တာနီလာသွင်းနဲ့မေးမြန်းပြီးလူမှုရှုခင်းအစီအစဉ်မှာတင်ပြထားပါတယ်ရှင်။
အမေရိကန်ပြည်ထောင်စုမှာမေလာဟာဒီစိတ်ကျန်းမာရေးနဲ့ပတ်သက်လို့နားလည်သဘောပေါက်အောင်လို့အသိပညာပေးတယ်လားဖြစ်ပါတယ်။စိတ်ကျန်းမာရေးဟာဘလောက်အရေးကြီးတယ်ဆိုတာကိုဒီအမေရိကန်နိုင်ငံတစ်ဝန်းလုံးမှာရှိတဲ့တက်ကြွတဲ့ပညာရှင်တွေကဆွေးနွေးပွဲတွေလုပ်ပြီးတော့ပြောပြရှင်းပြနေကြပါတယ်။ဒါကြောင့်စိတ်ကျန်းမာရေးနဲ့ပတ်သက်လို့ဘာကြောင့်ဂရုစိုက်တဲ့နေဆိုတာကိုအမေရိကန်ပြည်ထောင်စုနယူးယောက်မြို့ကမိုင်မော်နက်တီးဆေးရုံရဲ့ဒီဆေးယောဂါကူဌာနမှာခလေးငယ်နဲ့ဆယ်ကျော်သက်စိတ်ကျန်းမာရေးဆိုင်ရာအထူးကူတာပေးနေတဲ့ဒေါက်တာနီလာသွေးကိုမေးကြည့်ဖြစ်ပါတယ်
။အမှန်တော့ကျန်းမာရေးဆိုတာကအဲဒီစိတ်ကျန်းမာရေးနဲ့ရုပ်ပိုင်းဆိုင်ရာကျန်းမာရေးနှစ်ခုကတွဲပါသွားတာပေါ့နော်။လူတစ်ယောက်ရဲ့ကျန်းမာရေးအကြောင်းပြောမယ်ဆိုလို့ရှိရင်အဲ့တော့အဲတခါတလေမှကျမတို့တွေကရုပ်ပိုင်းဆိုင်ရာကျန်းမာရေးကိုပူပြီးတော့ပေါ့နော်ဟိုပြောပြကြတယ်အဲတွေးစီလို့စီချိုရှိတယ်တွေးလို့ရှိတယ်နှလုံးယောဂရှိတယ်အစာရှိသဖြင့်ပေါ့နော်အဲအဲ့ဒီခါမှာစိတ်ကျမ်းမာရေးကလည်းဂျန်နေတတ်တာပေါ့နော်ဒါပေမဲ့လို့စိတ်ကျမ်းမာရေးဆိုတာလေရုပ်ကျမ်းမာရေးလိုပဲအရေးကြီးတယ်ဘာကြောင့်လဲဆိုတော့အဲကျမတို့စိတ်ကျမ်းမာရေးကြောင့်မို့လို့လေရုပ်ကျမ်းမာရေးကိုထိခိုက်နိုင်တယ်ရုပ်ကျမ်းမာရေးကြောင့်မို့လို့လေစိတ်ကျမ်းမာရေးကိုထိခိုက်နိုင်တယ်ဆိုတော့အဲဒီနှစ်ခုကိုကျမတို့ကတစ်ခုအနည်းနဲ့တွဲမြင်ပြီးတော့အလေးနဲ့ထားပြီးတော့စဉ်းစားရမှာပေါ့နော်
အဲ့တော့ဒီစိတ်ကျန်းမာရေးလို့ပြောရဲဆိုရင်ဘာတွေကိုစိတ်ကျန်းမာရေးလို့သတ်မှတ်တယ်ဆိုတာလည်းရှင်းပြပေးပါလားရှင
်ဆိုတော့စိတ်ကျန်းမာရေးဆိုတော့ကျမတို့အခြေခံအားဖြင့်ကတော့အဲကျမတို့စိတ်ခံစားမှုတွေရှိတာပေါ့နော်စိတ်ခံစားမှုတွေရှိမယ်နောက်ကျမတို့ရဲ့အတွေးအခေါ်တွေရှိမယ်အဲနောက်ကျမတို့ပြုတ်မှုတွေအပြုတ်မှုတွေရှိမယ်ပေါ့နော်အဓိကတော့ကျမတို့ဟိုအင်္ဂလိပ်လို့ပြောမယ်ဆိုရင် thoughts ရယ် feelings ရယ် behaviors ရယ်ပေါ့နော်ဆိုတော့ဒါတွေအကုန်လုံးပေါင်းစုံပြီးတော့ကျမတို့ကကျမတို့ရဲ့အဲ့နေစဉ်ပေါ့နော်ပြုမှုဆက်ဆံတဲ့ relationship ပေါ့နော်ဒီတယောက်နဲ့တယောက်ဆက်ဆံတဲ့အရာတွေနောက်မိမိကိုယ်ကိုမိမိသဘောထားတဲ့အဲသဘောထားတွေနောက်ကျမတို့ရဲ့အပြုမှုတွေအပြုမှုတွေပေါ့နော
်နောက်ဒီဟိုစိတ်တမ်းမိုက်နဲ့ပတ်သက်လို့မေးချင်တဲ့အဓိကတစ်ချက်ကပေါ့နော်ဒီ online ပေါ်နေကြတဲ့ဟိုစိတ်ပိုင်းဆိုင်ရာဟိုထိခိုက်တက်ရောက်မှုတွေပေါ့ဘာလို့လဲဆိုတော့ဒီ American ပြည်ထောင်စုမှာနေကြတဲ့မြန်မာတွေအပါအဝင်ဒီနိုင်ငံစုံမှာရောက်နေကြတဲ့မြန်မာတော်တော်များများပေါ့နော်ဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ online ပေါ်မှာမြင်နေကြားနေတွေ့နေရတာတွေကြောင့်မို့လို့ဒီကိုယ့်ရဲ့စိတ်ကိုဟိုထိခိုက်တာတွေဖြစ်ကြရပါတယ်ဆိုတော့အဲ့လိုဖြစ်အဲ့လိုမျိုးထိခိုက်တယ်ဆိုတော့တချို့ကလည်းကိုယ်တိုင်ဟိုတတိမထားမိတာမျိုးတွေရှိနိုင်တယ်ပေါ့ဆိုတော့အဲ့ဒါကိုဘယ်လိုမျိုးကိုယ်တိုင် sensitive တင်တယ်လဲဖြည့်ရှင်းတင်ပါလဲရှင
်ဘယ်လိုသိတင်တယ်လဲဆိုတော့ကျွန်တော်ကဟိုကွာနေစဉ်ထလာပြီးတော့နေစဉ်မှာဒီ social media ကိုတအားကြီး rely ဖြစ်နေဟိုကျမတို့ကိုယ်တိုင်လည်းဒါမြန်မာပြည်အကြောင်းသိချင်ရဲ့ဒီ social media အနေပဲကိုကကြည့်ရတယ်လို့သိရတယ်လို့ဖြစ်လာဆိုတော့ကြတော့ဟိုဒါကတော့နည်းနည်းတော့ဟိုကိုယ့်ဘက်ကဘယ်လောက်တိအောင် limit လုပ်မလဲဆိုတဲ့အပေါ်မှာလည်းကိုကမူတည်သေးတာပေါ့နော်ဒီခံစားချက်တွေကဟိုအလေအလတ်မှာဘယ်လောက် moderate လုပ်မလဲဆိုတာနဲ့အဆုံးစွန်မရောက်သွားအောင်ကိုတွေကဘယ်လိုလုပ်မလဲဆိုတာပေါ့နော်ဒါတွေကဟိုတဦးတယောက်ချင်းစီကလည်းဟိုကိုကကိုကျင့်သုံးလို့ရတယ်လို့ဒီကိုရဲ့ community ထဲမှာပေါ့နော်တခါတချို့သောခံစားချက်တွေကဒါ collective ဟိုပါဟို feelings တွေပေါ့နော်ဟိုဒီတူရကျမတို့ဒီ identify လုပ်လို့ရတယ် relate လုပ်လို့ရတယ် community မှာဆိုတော့ဒါလည်းကျမတို့မကြမ်းမကြစကားတွေပြောရမှာပေါ့နော်ဟိုဒီကိုယ့်ရဲ့ခံစားချက်တွေကိုလည်းပြောခြင်းနေပြောနိုင်နေဆိုရင်ဖွင့်ပြောတာမျိုးပေါ့နော်အဲ့ဒီကနေတစ်ဆင့်ပုံသွားပြီးဆိုရင်တော့လေကိုယ့်ရဲ့နေစဉ်သွားလာလှုပ်ရှားနေတဲ့အရှင်သန်မှုကိုလာပြီးတော့ထိခိုက်လာတာပေါ့နော်ဟို daily routines တွေကိုလာပြီးထိခိုက်လာတယ်ဆိုတော့ဒါကိုကကိုယ့်ကိုပြန်သုံးသပ်ရမှာပေါ့ငါသွားနေတာ healthy ဖြစ်သလားဒါမှမဟုတ်ရင်ဒီ unhealthy ဖြစ်နေပြီလားဆိုတာလေးပေါ့ဒါကြတော့ဟိုကျွန်တော်ကဘာနဲ့ပြန်ပြဆို behavior ပေါ့ခုနကပြောသလိုခံစားချက်ကနေတစ်ဆင့်အဲ behavior တွေမှာပါလာပြီးတော့ထိခိုက်လာပြီဆိုရင်တော့ဒါကျွန်တော်ကအဲပြန်ပြီးတော့ moderate ဖြစ်အောင်ပြန်လုပ်ယူရမှာပေါ့နော
်ဒါနဲ့တစ်ဆက်ထည့်ပြောချင်တာတော့ဒီမြန်မာလူမှုအတိုင်းဝိုင်းထဲမှာကဒီစိတ်ချမ်းမာရေးနဲ့ပတ်သက်လို့ဒီပုံပွင့်လင်းလင်းပြောကြဆွေးနွေးကြတာမျိုးကတိတ်ပြီးတော့လုံးလေးမရှိကြဘူးလေဆိုတော့ဒီစိတ်ပိုင်းဆိုင်ရာထိခိုက်တယ်လို့ပြောလိုက်ရင်ကိုယ်ရောဟိုအယူလို့တတ်မှတ်ကြတော့မှာပဲဆိုတာမျိုးအမြင်နေလဲရှိတတ်တယ်ဆိုတော့အဲ့လိုမျိုးစိုးရိမ်နေတဲ့သူမျိုးကိုရောဆရာမအညီနဲ့ဘယ်လိုမျိုးအကြံပေးချင်ပါလဲရှင့်
ဆိုတော့အခုနောက်ပိုင်းမှာကျွန်မတွေ့လာရတာပေါ့ ဟိုမြန်မာနိုင်ငံမှာဆိုလို့ရှိရင်လေဒီအထူးသဖြင့်လူငယ်ပိုင်းနေပေါ့နော်လူငယ်ပိုင်းနေမှာအာဒီ mental illness နဲ့ပတ်သက်ပြီးတော့သူလက်ခံလာကြတယ် depression ဆိုတာ common ဖြစ်တယ် depression ဆိုတကယ်တမ်းကျတော့ကျမတို့အရင် common ဖြစ်တယ်ဘယ်လောက်ထိ common ဖြစ်လဲဆိုရင်လူဟို9ယောက်မှာ1ယောက်လောက်ရှိနိုင်တယ်ဆိုလိုတာဟိုစဉ်းစားကြည့်လိုက်လေ adults 9ယောက်စုရှိပြီဆိုအဲ့9ယောက်ထဲမှာ1ယောက်ကpossibly depressed လေဆိုတော့အရင်ပေါ်တယ်အရင်ပေါ်ဆိုတာဟို depression ကဘယ်လောက်ပေါ်တယ်လဲဆိုလို့ရှိရင်ဒီစီချိုယောဂရှိတဲ့သူလူလက်ပိုင်းမှာစီချိုယောဂရှိတဲ့သူထဲတော့ပို့ပြီးတော့ပေါ်နိုင်ဆိုလိုတာဆိုတော့ကျတော့ဒါတွေကိုကျမတို့ကအဲဒီလူတွေပေါ့နော်ကျမတို့မြန်မာအတိုင်းဝိုင်းလူမှုပတ်ဝန်းကျင်မှာဒါကိုလက်ခံဖို့ပေါ့နော်ဟိုစိတ်တက်ကြတယ်ဆိုတာဒီ weak ဖြစ်တာမဟုတ်ဘူးဟို depress ဖြစ်တာကိုတစ်ခါလေကြလို့ရှိရင်စိတ်တက်ကြတာဒီအစိတ်တက်ခံအားခွန်အားနည်းလို့ဖြစ်တာဒီလိုလည်းမဟုတ်ဘူးဟို depression လူတစ်ယောက်က depression ဖြစ်ကျမတို့ depression က common ဖြစ်လို့ depression နေနဲ့ပြောတာပေါ့နော်တခြားစိတ်ပူပန်တဲ့ anxiety လို့ပါလို့ဆိုတာတွေလည်းအတူတူပါပဲဟိုယောဂတခုဖြစ်လာစေတဲ့အကြောင်းနဲ့မှာကအကြောင်းအများကြီးပါတယ်ဟိုမိသားစုဒီ genetic အခုနောက်ပိုင်းဆိုကျွန်တော် genetically ဒါကဟို predispose ဖြစ်တယ်ပေါ့နော်ဟိုမျိုးမျိုးမှာဒီမိဘမှာရှိတယ်ဆိုသားသမီးမှာရှိနိုင်တဲ့သဘောရှိဆိုတော့ဒါတွေကလည်းများလာတယ်နောက်တစ်ခါဒီ social factors ဒီပေါ့နော်ဒီ sociallyလူမှုဝင်ကျင်မှာဖြစ်နေတယ်ကျမတို့အခုဆိုရင်ကျမတို့အကုန်လုံးခံစားနေရတာမြန်မာပြည်မှာဖြစ်နေတဲ့အဲဟိုလောလောဆယ်ဆိုမုံတိုင်းပေါ့နော်ဒီဟိုမုခါမုံတိုင်းကဖြစ်နေရဆိုတော့ဟိုရခိုင်မှာရှိမယ်မန္တလေးမှာရှိမယ်စကိုင်းမှာရှိမယ်ဆိုတော့အကုန်လုံးတည်းကျမတို့ပူပန်ကြတယ်ဟိုမကြသေးခင်ကဆိုရင်ဟိုပစီကြီးမှာဖြစ်သွားတဲ့ဟာမျိုးအဖြစ်ရမျိုးပေါ့နော်ဒီလိုဖြစ်အစိုးရကျမတို့ကုန်ကြနေရဆိုတော့ဒါတွေကကျမတို့ရဲ့ခံစားချက်တွေကိုအများကြီးပဲဟိုတွန်းပို့မှာပေါ့နော်ခံစားချက်တွေပြင်းထန်တဲ့ခံစားချက်တွေဖြစ်အောင်တွန်းပို့မှာဆိုတော့ကြတော့ဒီဟာတွေအကုန်လုံးကိုကျမတို့ခြုံပြောရမယ်ဆိုရင် depression ဖြစ်တာဒီဟိုဟိုအရောမဟုတ်ဘူးပေါ့နော်ဟိုအချက်စရာတခုမဟုတ်ဘူးဟိုကိုတယောက်တည်းကြီးတင်းပြီးတော့ခံစားရမယ့်အရာလည်းမဟုတ်ဘူးဒါကျမတို့ကဟိုဘာလို့လို့ဆိုတော့ depression တို့ anxiety လို့ဒီလိုမျိုးစိတ်ယောဂပေါ့နော် mental illness တွေကုလို့ရတယ်ဆေးတွေလည်းရှိတယ် therapy တွေလည်းရှိတယ်ဆိုတော့အဲ့လိုမျိုးကုသမှုပေးနိုင်တဲ့ service တွေကိုကျမတို့ကရအောင်ပို့နိုင်တယ်ဆိုလို့ရှိရင်အဲရအောင်သွားနိုင်တယ်ဆိုလို့ရှိရင်ဒါပြန်ကောင်းလာတယ်ပြန်ကောင်းလာတဲ့ယောဂာတွေလည်းမပါတယ
်။အမေရိကန်ပြည်ထောင်စုနယူးယောက်မြို့ကမိုင်မော်နဒီစ်ဆေးရုံမှာဒီစိတ်ကျန်းမာရေးနဲ့ပတ်သက်လို့အထူးကုသပေးနေတဲ့ဒေါက်တာလီလာသွယ်ပါရှင်။စိတ်ကျန်းမာရေးဟာကိုယ့်ရဲ့ကျန်းမာရေးကိုလည်းထိခိုက်နိုင်တာမို့လူတိုင်းစိတ်ကျန်းမာရေးနဲ့ပတ်သက်လာရင်ပွင့်ပွင့်လင်းလင်းတိုင်းမြင်ဆွေးနွေးပြီးတော့ကုသမှုယူသင့်တယ်လို့လည်းသူကအကြံပြုပါတယ်ရှင်။အားလုံးကိုရောစိတ်ပါကျန်းမာနိုင်ကြပါစေ။ကျမဆုမြတ်ပါပါရှင်။
VOA မြန်မာပိုင်းစီစဉ်ရဲ့အင်ကာနစ်မနက်ပိုင်းအတွက်သတင်းဘတ်ဆင်ခဏတွေကတော့ဒီလောက်ပါပဲရှင်။အခုတော့သတင်းချင်းချုပ်ကိုဥတင်မောင်တန်းကပြောပြမှာဖြစ်ပါတယ
်။မြန်မာနိုင်ငံမှာမိုးခါမုန်တိုင်းတံခါရတဲ့ပြည်သူတွေလိုအပ်တဲ့ပစ္စည်းတွေကိုပို့ဆောင်နေပြီဖြစ်ပေမဲ့ခွင့်ပြုချက်လိုအပ်တဲ့အတွက်စောက်ဆိုင်နေရဆဲဖြစ်တယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ရုံပြောရေးဆိုခွင့်ရှိသူကတနင်္လာနေ့ကပြောကြားပါတယ်။ဒေသအဆောက်အုံတွေအများဆုံးပြည်သူ၃အခြေခံဆောက်အုံတွေနဲ့ပြည်သူလူထုရေရရှိရေးစနစ်တွေပြည့်စည်သွားကြပြီးစောက်ဝင်နေရေးအတွက်ရေးကြီးတဲ့ပစ္စည်းတွေပြက်လာနေတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ရုံးရဲ့ပြောရေးဆိုခွင့်ရှိသူစတီဖန်ဒူဂျာရစ်ကကုလသမဂ္ဂရုံးမှာပြုလုပ်တဲ့တနင်္လာနေ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားခဲ့တာပါအစိုးရအကြွေးကန့်သတ်ချက်သဘောတူညီရရှိဖို့အကောင်းမြင်တယ်လို့အစည်းအဝေးမတိုင်မီမှာအမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောခဲ့ပေမဲ့သဘောတူညီချက်တော့မရှိကြသေးပါဘူးအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့အလုပ်တော်ဥက္ကဋ္ဌကေဗင်မက်ကာဒီတို့ဟာတနင်္လာနေ့နေ့ကင်းကအင်ပီရိုမှာတွေ့ဆုံဆွေးနွေးခဲ့ကြတာပါဆွေးနွေးပြီးအကျိုးရှိပြီးသဘောတူညီချက်ရမယ်လို့ယုံကြည်တဲ့အကြောင်းမစ္စတာမက်ကာဒီကပြောပါတယ်တနင်္လာနေ့ကသဘောတူခဲ့တဲ့အမေရိကန်နဲ့ပစိဖိတ်ကျွန်းနိုင်ငံပပူဝါနယူးဂီနီတို့ကြားလုံခြုံရေးသဘောတူညီချက်အရအမေရိကန်စစ်တပ်ဟာပပူဝါနယူးဂီနီရေပိုင်နဲ့စိတ်ကန်းတွေကိုအသုံးပြုခွင့်ရပါတော့မယ်သဘောတူညီချက်ကြောင့်ပပူဝါနယူးဂီနီကဝေးတပ်ဖွဲ့ရဲ့စွမ်းဆောင်ရည်ကိုမြင့်တင်ပေးနိုင်မှာလည်းဖြစ်ပါတယ်ခင်ဗျာ
။သတင်းချင်းချုပ်ကိုဥတင်မောင်တန်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုရဲမွန်ဖြစ်ပါတယ်။အင်ဂျင်နီယာတွေကတော့ Robert Best နဲ့ Darius Smith တို့ဖြစ်ပါတယ်ရှင်။ VOE မြန်မာပိုင်းအစီအစဉ်ရဲ့ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်မဲ့ Radio ရုပ်သံအစီအစဉ်ကိုတော့လိုင်းတူမီတာ3251တို့ကနေဖမ်းယူနိုင်နိုင်ကြပါတယ်ရှင်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမ Thank you type ပါ။
လေးဒီဒီ
This program has come to you from the Voice of America, Washington.